Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝဲတဲ့ညတဲ့ညဖြစ်ပါသေးဗျာ။ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ် December 4ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ9 kilometer 1925 32နဲ့ line meter 190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ညနေပါ
ကျွန်တော်တမောင်သားမှာအနေခက်သိင်းကြီးကြပါစေ။ဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေ။ရုရှားရဲ့ယူကရိန်းစစ်ဘက်ကအချိန်ကျသွားပြီးလာမယ့်လတွေမှာယူကရိန်းတပ်ဖွဲ့တွေကအထက်စီးရာကောင်းရနိုင်တယ်လို့အမေရိကန်ထောက်လှမ်းရေးအကြီးအကဲကပြောလိုက်ပါလေ။တရုတ်အမေရိကန်ဆက်ဆံရေးကအလဲပြောင်းအချိန်ကိုရောက်နေပြီး27ရာစုမှာတရုတ်ရဲ့စံတန်ဘိုးတွေစာအမေရိကန်ရဲ့စံတန်ဘိုးတွေကဘာတဝမ်းမှာတည်မြဲနေနိုင်ဖို့အတွက်အမေရိကန်ရဲ့စစ်အင်အားတောင့်တင်းဖို့လိုအပ်တယ်လို့ကာကွယ်ရေးဝန်ကြီးကပြောလိုက်ပါလေ။အီရန်ပြည်သူတွေကနလကြဆန္ဒပြခဲ့ကြပြီးတဲ့နောက်ဘာသာရေးရဲတပ်ဖွဲ့ကိုဖျက်သိမ်းလိုက်ကြောင်းတနင်္ဂနွေနေ့ကအီရန်ဒေသခံမီဒီယာကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့တင်ပြပေးကြမှာပါကိုရနိုင်ရေ
ဟုတ်ကဲ့ပါသတင်းတွေဖိနှားဆင်ရမယ့်ထဲမှာတော့စစ်တပ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်ကအကျဉ်းထောင်တွေအတွင်းမှာလူငယ်တွေဆက်လက်ထိန်းသိမ်းခံထားရတဲ့ပတ်သက်ပြီး
ကျွန်တော်တို့ဖျက်သိမ်းခဲ့ရတဲ့ဟာချက်ပူချမ်းတဲ့လမ်းကိုလူချောင်ရပြီလို့ကျွန်တော်မြင်တယ်ဒီအဲ့တော့ဒီခရီးတွေကိုကျွန်တော်ထောင်ထဲမှာမထားနိုင်ဘူးကျွန်တော်ကနိုင်ငံရေးကျင်းသားရဲ့အကုန်လုံးလွတ်မြောက်ရေးဒီခရီးတွေအကုန်လုံးလွတ်မြောက်ရေးဒီသားစုနဲ့တရားဆုံးတွေ့ရေးတွေကျွန်တော်တို့အကြီးအကဲမှာတောင်းဝန်ရှိပါတယ
်88မျိုးဆက်အဖွဲ့ကကိုမြာအေးပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုတော့ကိုမြာအေးနဲ့တီးသန့်ဆက်သွယ်မေးမြန်းကမ်းမှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာတစ်လောက်ခီးသွားကမ္ဘာမြန်မာမီဒီယာမြင်ကွင်းရဲ့အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့အခုနောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
။ရုရှားရဲ့ယူကရိန်းစစ်ဘက်ကအချိန်ကျသွားပြီးလာမယ့်လတွေမှာယူကရိန်းတပ်ဖွဲ့တွေကအထက်စီးရာကောင်းရနိုင်တယ်လို့အမေရိကန်ထောက်လှမ်းရေးအကြီးအကဲကပြောလိုက်ပါတယ်။ရုရှားစစ်တပ်ကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေကိုရုရှားသမ္မတပူတင်ကပုံပြီးသတင်းရရှိလာနေတယ်လို့လဲ Miss Avery Haines ကဆိုပါတယ်။ဒါပေမဲ့ဖြစ်နေတဲ့အနေအထားပြည်စုံကိုပုံဖော်နိုင်လောက်အောင်သူသတင်းရရှိမရရှိကတော့မရှင်းလပါဘူးလို့လဲသူမကပြောပါတယ်။နှစ်ဖက်လုံးကအခြေအနေနဲ့အံဝင်အောင်ပြန်လည်စူးစမ်းကြရမှာဖြစ်ပြီးနှွေဦးမှာယူကရိန်းရဲ့တံမြန်ထိုးစစ်ကဖြစ်နိုင်မှုရှိတယ်လို့ Miss Avery Haines ကဆိုပါတယ်။ရုရှားဘက်ကဒီအတွက်ပြင်းပြင်းစင်စင်ရှိပါမလားဆိုတာကိုသူမကတန်တရားရှိပြီးအဲ့ဒီချိန်ကာလအတွင်းမှာယူကရိန်းအတွက်သူကအကောင်းမြင်ထားပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့ရုရှားရေနံတစ်စီးကိုအမေရိကန်ဒေါ်လာ60အမြင့်ဆုံးသတ်မှတ်လိုက်တာဟာမလုံလောက်ဘူးလို့သူ့ရဲ့စနေနေ့ညဗီဒီယိုမိန်ကွန်းမှာအမေရိကန်နဲ့ဥရောပသမ္မတကိုဝေဖန်လိုက်ပါတယ်။အဲ့ဒီဈေးနှုန်းတွေကိုရုရှားကတနစ်ကိုဘီလီယံ100ဝန်းကျင်ရရှိနေမှာဖြစ်တယ်လို့သူကဆိုပါတယ်။ဥရောပသမ္မတရဲ့ဈေးသမ္မတချက်နဲ့ပင်လယ်ကပို့နေတဲ့ရုရှားရေနံတွေကိုပိတ်ပင်တာဟာမနက်ဖြန်တနင်္လာနေ့ကစပြီးတက်ရောက်မှုရှိလာမှာပ
ါ။တရုတ်အမေရိကန်ဆက်ဆံရေးဟာအလဲပြောင်းအချိန်ကိုရောက်ရှိနေပြီး27ရာစုမှာတရုတ်ရဲ့စံတန်ဘိုးတွေအစားအမေရိကန်ရဲ့စံတန်ဘိုးတွေကမ္ဘာတဝန်းရှိနေရေးအတွက်အမေရိကန်ရဲ့စင့်အင်အားတောင့်တင်းမှုလိုအပ်တယ်လို့ကာကွယ်ဝန်ကြီးလွိုက်အော့စတင်ကပြောပါတယ်။တရုတ်နိုင်ငံရဲ့ဩဇာကြီးထွားလာနေမှုကကမ္ဘာအလဲမှာအမေရိကန်ရဲ့အနေအထားဘယ်လိုရှိနေမလဲဆိုတာကိုကယ်လီဖိုးနီးယားပြည်နယ်ဆင်မီဗယ်လီက Reagan National Defense Forum ကာကွယ်ရေးဆိုင်ရာနီနိုဖလော့ဘွဲမှာပြောကြားတဲ့မင်းကွန်းတွင်အမေရိကန်ကာကွယ်ဝန်ကြီးကအထူးကထားပြောကြားခဲ့တာပါ2035ခုနှစ်မှာတရုတ်နိုင်ငံဟာနျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်ပေါင်း1500ပိုင်ဆိုင်နိုင်ပြီးအဲ့ဒီဒုံးကျည်တွေကိုဘယ်နေရာမှာဘလို့အသုံးချမယ်ဆိုတာမသိနိုင်သေးဘူးလို့ပြီးခဲ့တဲ့တနင်္လာနေ့ကထုတ်ပြန်တဲ့တရုတ်နိုင်ငံလုံခြုံရေးဆိုင်ရာအစိုးရအခမ်းအနားမှာဖော်ပြထားပါတယ်တောက်ကြနေတုန်းကတော့အထူးလျို့ဝက်ပြီးရေဒါနဲ့ဖမ်းလို့မရအောင်တိစောက်ထားတဲ့B-21 ဘုံးကျဲလေယာဉ်အသစ်ကိုအများပြည်သူမြင်ကွင်းကိုထုတ်ပြတဲ့အခမ်းအနားကိုဝန်ကြီးအော့စတင်တက်ရောက်ခဲ့ပါတယ်။ဒီလေယာဉ်ဟာစိုက်ဘာတိုက်ခိုက်မှုအာကာသနဲ့နျူကလ িয়ার လက်နက်တိစောက်မှုတွေကိုအရှည်မြင့်လှုပ်ဆောင်လာနေတဲ့တရုတ်နိုင်ငံကိုတံပြန်နိုင်မှုရည်ရွယ်တိစောက်ထားတာဖြစ်ပါတယ်။ဒေတာရင်းနဲ့နိုင်ငံတကာအာဏာရှင်စနစ်ကိုအထောက်အကူပြုစေမဲ့ကမ္ဘာလုံးဆိုင်ရာပုံစံကိုဖော်ဆောင်မှုတရုတ်နိုင်ငံသားလေယာဉ်လှုပ်လို့တဲ့စန္ဒနဲ့အရင်အမြင့်ရှိတဲ့နိုင်ငံဖြစ်တယ်လို့ဝန်ကြီးအော့စတင်ကသူ့ရဲ့မြင်ကွင်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ။
အီရန်ပြည်သူတွေကနလချဆန္ဒပြခဲ့ကြပြီးတဲ့နောက်ဘာသာရေးရတဖွဲ့ကိုဖျက်သိမ်းလိုက်ကြောင်းတရင်းတွေကအီရန်ဒေသခံမီဒီယာတွေကိုကိုကပြီး AFP သတင်းဌာနကဆိုပါတယ်ဘာသာရေးသမချက်နဲ့မညီဘဲခေါင်းပေါ်ဆီးခဲ့တဲ့အတွက်မာရှာအမနီကိုဘာသာရေးရတဖွဲ့ကဖမ်းဆီးလိုက်ပြီးတဲ့နောက်ရပ်ပိုင်းတွင်တိတ်ဆုံသွားခဲ့ရာကအီရန်နိုင်ငံတလုံးမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါဘာသာရေးရတဖွဲ့ဟာ တရားရေးနဲ့ဘာမှမဆိုင်ပါဘူးလို့ရှင်းနေချုပ်မိုဟာမက်ဂျာဖာမွန်တာဇရီကပြောဆိုပြီးဖြတ်သိမ်းလိုက်တဲ့အကြောင်းအီရန်ရဲ့ ISNA သတင်းဌာနကဆိုပါတယ်။ဘာသာရေးဆိုင်ရာညီလာခံတစ်ခုမှတယောက်သူသူဦးကဘာကြောင့်ဘာသာရေးရဲအဖွဲ့ကိုပိတ်လိုက်တာလဲလို့မေးလိုက်တဲ့မေးခွန်းကိုရှင်းနေချုပ်ကအဲ့ဒီလိုပြန်ဖြေလိုက်တာဖြစ်ပါတယ်လို့သတင်းကဆိုပါတယ်။ဘာသာရေးရဲအဖွဲ့ကိုသဘောထားတင်မာတဲ့သမ္မတမာမော့အမာဒီနီဂျတ်လက်ထက်မှာဖွဲ့စည်းခဲ့တာပါ2006ခုနှစ်ကစပြီးလူတွေရဲ့ဝက်စားပုံကဘာသာရေးနဲ့ညီမညီစစ်ဆေးခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေကောင်းပေါ်အောင်ချုပ်မှုဥပဒေကိုပြောင်းသိမ့်မသင့်လွတ်တော်နဲ့တရားရေးဌာနတို့ကစဉ်းစားလုပ်ကိုင်နေကြောင်းမွန်တဆီရီကပြောကြားခဲ့ပြီးနောက်တည့်မှာပဲဘာသာရေးရဲတပ်ဖွဲ့ကိုအခုလိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဖွဲ့စည်းပုံပြဋ္ဌာန်းချက်တွေကိုအကောင့်ထဲပေါ်ရမှာပြော့ပြောင်းနိုင်ပါတယ်လို့အီရန်သမ္မတအီဘရာဟင်ရိုက်စီကစနေနေ့ကရုပ်မြင်သံကြားမှာပြောကြားခဲ့ပါတယ
်။ငွေကြေးခွာချမှုတန်တရားနဲ့ရုရှားစီးပွားရေးလုပ်ငန်းရှင်တူကိုဗြိတိန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်နဲ့စီးပွားရေးလုပ်ငန်းရှင်တွေအကြားတရားဝင်ဆက်ဆံမှုတွေရှိမရှိဆိုတဲ့အပေါ်ဗြိတိန်ကစုံစမ်းမှုတွေပြုလုပ်နေတာပါ။ပေါင်စတာလင်တန်ပေါင်းများစွာတန်ဖိုးရှိတဲ့လန်ဒန်မြို့ကနေအိမ်ကိုအဲ့ဒီစီးပွားရေးလုပ်ငန်းရှင်နေအိမ်ကိုရက်တဖွဲ့ကရက်တဖွဲ့ဝင်50ကျော်ဝင်ရောက်စီးနင်းခဲ့တာလို့မြို့သားရာဇဝတ်မှုတိုက်ဖျက်ရေးဌာနကစနေနေ့မှာပြောပါရယ်။ဂျာတာပရင်းနင်းကဝင်ရောက်စီးနင်းမှုအတွင်းငွေသားအများအပြားအပြင်လက်စီပစ္စည်းအများအပြားလည်းတင်ဆက်ရမိခဲ့တယ်လို့ဆိုပါရယ်။တင်ဆက်ရမိလိုက်ဖန်စီမိလိုက်တဲ့သူရဲ့အမည်ကိုတော့ဗြိတိန်အာဏာပိုင်တွေကထုတ်ပြန်ခြင်းမရှိပေမဲ့အသက်35နှစ်ရှိသူဖြစ်တယ်လို့ဆိုပါရခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.9 kHz 15653ည92.25 kHz 11683ည92.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္ဂနွေနေ့ကြပဲသတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေကိုလက်ခံပေးထားတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြားဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုအမေရိကန်နိုင်ငံလူဝင်မှုကြီးကြပ်ရေးလူရည်နဲ့ဒုက္ခသည်များဆိုင်ရာလက်ထောက်ဝန်ကြီး Julieta Vels-Noise ကဘင်္ဂလားဒေ့ရှ်ရဲ့ထိုင်းနိုင်ငံကိုဒီဇင်ဘာ9ရက်ကနေ10ရက်နေ့ထိတွားရောက်မှာဖြစ်တယ်လို့ဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့တခြားမြန်မာတိုင်းရင်းသားဒုက္ခသည်တွေကူညီရမှာအမေရိကန်ထားရှိတဲ့ဂရီကဝတ်တွေကိုစောင့်ထိုင်းကြောင်းပြသဖို့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ Miss Nice ကဒီခီးစင်မှာတွေ့ဆုံမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့အစိုးရအဖွဲ့ကအကြီးအကဲတာဝန်ရှိသူတွေပြင် NGO တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒုက္ခသည်တွေကိုအကွာအဝေးပေးရင်းနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေကိုဆွေးနွေးမှဖြစ်တယ်လို့ကြေညာချက်ကဆိုပါတယ်။အမေရိကန်နဲ့ထိုင်းနိုင်ငံရဲ့မဟာမိတ်ပေါင်းဖွဲ့မှုတည်တံ့အောင်အမေရိကန်ကထားရှိတဲ့ဂရီကဝတ်တွေကိုမီးမောင်းထုတ်ပြောဆိုသွားမှဖြစ်ကြောင်းသတင်းထုတ်ပြန်ချက်မှပြောထားပါတယ
်။ချင်းအိတ်တွေတက်ဆောင်လာတဲ့ကွန်တင်ကားထဲမှာပုံအောင်လိုက်ပါလာကြတဲ့ရိုဟင်ဂျာအယောက်80ကိုဖမ်းဆီးမိလိုက်တယ်လို့စစ်ကောင်စီကတနင်္ဂနွေနေ့ကပြောကြောင်း AP သတင်းကဆိုပါတယ်။လွန်ခဲ့တဲ့တစ်ပတ်ကဖမ်းဆီးမိခဲ့တာဖြစ်တယ်လို့စစ်ကောင်စီရဲ့ကြေညာချက်ကပြောပါတယ်။ရန်ကုန်ရဲ့မြောက်ဖက်တူးမြောင်းနယ်ကိုကားထိုးကျသွားရကအခုလိုဖမ်းမိခဲ့တာပါ။ကုန်ကားမောင်းလာတဲ့ဒရိုင်ဘာနဲ့တခြားတယောက်ကိုတော့ထွက်ပြေးသွားကြတယ်လို့ဆိုပါတယ်။ဖမ်းဆီးမိတဲ့သူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတယောက်ပါဝင်တယ်လို့လည်းစစ်ကောင်စီကပြောပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုဗဟုသုတအများစုနေထိုင်ကြတဲ့မြန်မာနိုင်ငံမှာတရားမဝင်ဝင်ရောက်လာသူတွေလို့အများအပြားသဘောထားကြကြောင်း AP သတင်းကဆိုပါတယ်။နိုင်ငံသားဖြစ်ခွင့်၊ကျမရေးနဲ့ပညာရေးအခွင့်အရေးတွေရရှိဖို့သူတို့မှအကန့်အသတ်ခံကြရပါတယ်။ရိုဟင်ဂျာဆိုတဲ့၃လုံးခေါ်ဆိုမှုကိုစစ်တပ်ကလက်မခံပေမဲ့ဘင်္ဂလားဒေ့ရှ်ရောက်လာဘင်္ဂလားဒေ့ရှ်ရောက်နေကြသူတွေကိုပြန်လည်ခံရေးဆောင်ရွက်မှုတွေတော့ရှိနေပါတယ်ခင်ဗျာ
။တရုတ်သမ္မတစီဂျီပင်းဟာ COVID-19 နဲ့ရင်ဆိုင်နေရပေမဲ့အနောက်နိုင်ငံတွေကကာကွယ်ဆေးကိုလက်ခံလိုစိတ်မရှိဘဲမကြမီကဆန္ဒပြပွဲတွေဟာကွန်မြူနစ်ပါတီရဲ့အုပ်ချုပ်မှုပေါ်တည်ရောက်မှုမရှိနိုင်ပေမဲ့သမ္မတရှီရဲ့ပုဂ္ဂိုလ်ရေးဆိုင်ရာအနေအထားပေါ်တော့တည်ရောက်မှုရှိနိုင်တယ်လို့အမေရိကန်အမျိုးသားထောက်လှမ်းရေးညွှန်ကြားမှုကပြောလိုက်ပါတယ်။တရုတ်နိုင်ငံမှာနေစဉ် COVID ပိုးတွေ့သူကမြန်မာနေစဲဖြစ်ပေမဲ့ပိုးစစ်ဖို့လိုအပ်ချက်နဲ့တည်သန့်နေထိုင်ရေးလိုအပ်ချက်တွေကိုဖြည့်လျှော့ပေးဖို့ခြေလှမ်းပြင်နေပါတယ်။သမ္မတရှီဂျင်ပင်ရဲ့ COVID-3 ညမူဝါဒကြောင့်စီးပွားရေးကျဆင်းလာပြီးလူထုကြမကြိမ်မသက်သာတွေများလာပြီးတဲ့နောက်တချို့နေရာတွေမှာကန့်သတ်ချက်တွေကိုဖြည့်လျှော့ဖို့ကြိုးစားလာတာဖြစ်ပါတယ်။သမ္မတရှီဂျင်ပင်ဟာတရုတ်နိုင်ငံလုပ်ကာကွယ်ဆေးပေါ်ပြီးခိုအားထားနေတယ်လို့ကယ်လီဖိုးနီးယားမှာကျင်းပတဲ့ Reagan အမျိုးသားကာကွယ်ရေးတွေ့ဆုံပွဲမှာထောက်လှမ်းညွှန်ကြားမှု Avril Haines ကစနေနေ့လုံကပြောခဲ့တာပါ။အဲ့ဒီကာကွယ်ဆေးက Omicron ပိုးပေါ်မထီရောက်ဘူးလို့သူမကဆိုပါတယ်။ဒါပေမဲ့အမျိုးသားရေးမှန်မှန်တော့ကြောင့်ပုံကောင်းတဲ့အနောက်နိုင်ငံတွေကကာကွယ်ဆေးကိုသုံးဖို့တရုတ်ကဝင်နေပါသေးတယ်လို့လည်းသူမကထင်မြင်ပါတယ်
။အင်ဒိုနီးရှားမီတောင်ဆမေရူဟာပောက်ကွဲပြီးပြဘူးမိုးအထက်တမိုင်လောက်အထိတက်သွားအောင် တင်းငွေ တွေကမုတ်ထုတ်လိုက်တဲ့အတွက်အမြင့်ဆုံးသတိပေးချက်ကိုအာနာပိုင်တွေကထုတ်ပြန်ထားပါတယ်။မိတောင်ဝါကချော်ရီပူဇာတွေဟာစီးဆင်းလာတယ်လို့တနင်္ဂနွေဆိုင်ရာဘေးအန်ရဲ့ရော့ပါးရေးဌာနပြောရေးဆိုခွင့်ရှိသူအဗ်ဒူလ်မူဟာရီကပြောဆိုပါတယ်။အာနာပိုင်တွေကအနီးကကြေးရွာတွေကလူတွေကိုရှေ့ပြောင်းပေးနေပါတယ်။မိတောင်ဟာဂျာဗာကျွန်းမှာရှိပြီးမြို့တော်ဂျကာတာနဲ့မိုင်900လောက်ဝေးပါတယ်။မိတောင်ကပို ဟန္တရာဂူနာဝန်ကဒေသခံကွန်ပတ်စ် TV ကိုပြောကြားပါတယ်ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါအုပ်ချုပ်ရေးနယ်မြေကမီယာကိုနဲ့ယာယီမီယာမကျွန်းတွေအထိဆူနာမီလိုင်းကရိုက်ခတ်နိုင်တယ်လို့ဂျပန်မိုးလေဝသဌာနကသတိပေးထားကြောင်းကြိုတိုသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုဥထမောင်သန်းနဲ့ကိုဇော်ဝင်းနိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ဒီအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့88မျိုးဆက်ကောင်းဆောင်ကိုမြအေးနဲ့ VOA ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးကြပါတယ်အကျဉ်းဆောင်တွေထဲမှာပညာတတ်လူငယ်အများအပြားထိမ့်သိမ့်ခံထားတဲ့အခြေအနေကိုကြည့်ပြီးတော့ယူကျုံမရဖြစ်မိကြောင်းလွန်မ18နှစ်ကလူငယ်ချမ်းသာကွန်းနဲ့လွတ်လာတဲ့88မျိုးဆက်ကောင်းဆောင်ကိုမြအေးက VOA ကိုပြောပါတယ်ထောင်နိုင်တဲ့နဲ့ချမှတ်ခံခဲ့ရတဲ့ကုမြအေးကလာမဲ့ဇန်နဝါရီလမှာလွတ်မြောက်တော့မှာဖြစ်ပေမဲ့စစ်ကောင်စီကသူ့ကိုနှစ်လလောက်စောပြီးတော့နိုမာ18ရက်နေ့ကလွန်ကြီးချမ်းသာကွန်းနဲ့လွတ်ပေးခဲ့တာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကစစ်အာဏာသိမ်းတဲ့နေ့ကဒီအရင်ဆုံးဖမ်းဆီးခံရသူတွေထဲမှာပါဝင်ခဲ့တဲ့ကုမြအေးကိုမိုင်းအင်ဂျင်နီယာကတီးတန့်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ကျွန်တော်အာနာသိမ်းရဲ့ညာကျွန်တော်ကအာနာသိမ်းမယ်ဆိုတော့ကြိုတိတွက်ဆနေတဲ့ခါကျကျွန်တော်မနေ့၄နိုင်ပေါ့နော်၄နိုင်ပြင်ထွက်လို့ရတဲ့အချိန်မှာကျွန်တော်ကအဲကားတင်ရကားကိုယူပြီးတော့ကျွန်တော်အိမ်မှာလျှောက်ကြည့်တာလေအဲ့အချိန်မှာအိမ်ကိုတက်ကရောက်လာတာပေါ့ဗျာရောက်လာတဲ့ခါကျတော့ကျွန်တော်အိမ်ကိုပြန်လာတယ်ပြန်လာကျတော့ကျွန်တော်လျှောက်ရတဲ့ပုံစံတွေမလိုဘူးလေမရှိဘူးလေကျွန်တော်မှလျှောက်အပေါ်အောင်လေကျွန်တော်အဲ့လိုမျိုးပုံရှုပ်ွယ်ရှုပ်ကျွန်တော်လှုပ်တာလည်းမရှိဘူးလေကျွန်တော်ကတော့ဒီအောင်ရင်ဆိုင်မှုရဲ့ကျွန်တော်စဉ်းစားလေစဉ်းစားအဲ့တော့ကျွန်တော်အိမ်မှာပဲကျွန်တော်တို့ပြန်လာတဲ့ခါကျတော့သူတို့ခေါ်ရတော့လက်သွားတယ်ဆိုတော့ကျွန်တော်ရေးကြမ်းလို့ပြန်လာပေးတာဟာခေါ်ပါပြီကပိုင်ရောက်တော့ကျွန်တော်ဘောင်းဆွဆွလိုက်တဲ့ခါကျတော့ကျွန်တော်အပြင်ကခေါ်တာမသိတော့ဘူးဒါပေမဲ့ရေးကြမ်းပါပဲ
အခုအဲ့တော့သူတို့အဲ့လိုမျိုးစစ်ကြောရေးကာလာကိုဘလို့ဖြတ်တန်းဘလောက်လောက်ကြာလဲသူတို့နောက်ဘလို့ဖြတ်တန်းရလဲကို
အခုရှိတယ်ဗျာကျွန်တော်တို့စစ်ကြောရေးဟိုဥဒုံဖန်းခံရတဲ့လူတူတွေနဲ့ကျွန်တော်တို့ကြတော့တော်တော်ချပေးတာတို့ဘာလို့မရှိဘူးဗျာကျွန်တော်ကြာလေကျွန်တော်အနေနဲ့ကျွန်တော်တယောက်တည်းပဲပြောတာပါအဲ့ဒါတော့မရှိဘူးဗျ။ဒါနောက်ပိုင်းတော့နိုင်ငံရေးသဘောထားတွေမိတာပဲရှိပါလေဗျ။ဖေဖော်ဝါရီလတစ်လပေါ့ဗျ။ဒီမတ်ဆန်ငါးရက်နေ့ကကျွန်မအဲ့ဒီရစိတ်ထောင်ကိုကျွန်တော်ရောက်တာလေ
။နောက်ပြီးတော့အဲ့ဒီချိန်မှာကိုဗစ်အရန်လေတတိယလိုင်းလာမှုဖြစ်တာလေဗမာပြည်မှာ။အကိုတို့ထောင်ထဲမှာအဲ့ချိန်ကဘလို့ဖြတ်တန်းရလဲအဲ့ကာလတော့
။ဟုတ်ဗျ။အဲ့ဒီမှာတော့ခုနကပြောလို့ကိုဗစ်ကနည်းနည်းဟိုဖြစ်နေကြ။ကိုဗစ်ကနည်းနည်းတော့ကြာတယ်လေ။အဲ့ဒါထောင်ထဲရောက်ပြီးတော့နည်းနည်းကြာမှဖြစ်တာကြ။ကျွန်တော်မှတ်မိတော့ဆိုလို့ရှိရင်ကျွန်တော်ထင်တယ်ဟိုတော့ဖြစ်နေတယ်ကျွန်လာတော့ပြင်မဲ့တင်တယ်လေ။ဒါအချင်းတိကျတော့ကျွန်တော်မှတ်မိတော့။အဲကျွန်တော်ထောင်ထဲရောက်တဲ့ခါကျတော့ကျွန်တော်ပထမဦးဆုံးထောင်ကတိတက်ထောင်မှာကျွန်တော်နှင်းရနေရတယ်ဗျ။အဲတိတက်ထောင်မှာနှင်းရနေရတဲ့ခါကျတော့ကျွန်တော်ဒီမှာဖမ်းလာတဲ့ကလေးတွေပါရဲ့တွေ့ပြီးတော့မှတိရတဲ့ခါကျအပြင်ချင်းနဲ့တော်တော်စိုးစိုးဝါးဝါဟိုဖမ်းလာရေးစီလာရေးရှိနေပြီဆိုတဲ့ဟာကိုတော့ကျွန်တော်သိရတာပေါ့ဗျာ။အဲ့ဒါတိရတော့ပြီးတော့ကျွန်တော်ထောင်မှာကြီးရွှေ့လိုက်တယ်။ထောင်မှာကြီးရွှေ့လိုက်ပြီးကျွန်တော်တစ်တိုင်မှာတောင်းချောင်းနေခဲ့ရပါတယ်။ကိုဗစ်ဖြစ်တာကျတော့ဖြစ်လာတဲ့ခါမှာတော့ကျွန်တော်အဲ့ချိန်မှာထောင်ထဲရောက်သွားတဲ့ခါမှာLED အစိုးရဖွဲ့ရဲ့စီမံပဏာဝင်ကြီးဦးစိုးဝင်းပေါ့နော်ဆိုင်ရင်ဝင်းကြီးခေါင်းဦးကျော်ဝင်းပေါ့ဗျာအဲအစားရှိတဲ့လူတွေနဲ့ကျွန်တော်နေရတဲ့အနေရတာပေါ့ဗျာနေရတော့အကုန်လုံးကိုဗစ်ဖြစ်ကြပါတယ်ကျွန်တော်လည်းဖြစ်ပါတယ
်ဒါပေမဲ့အခုအဲ့ဒီထောင်ထဲမှာနောက်ကျန်းမာရေးကိစ္စလေးအခုခြေထောက်မှာ infection ဖြစ်တာတို့ပါတော့လေအဲ့ဒီကျန်းမာရေးခြေနေရောဘလို့ဖြစ်တာလဲမသိ
ဘူးကျွန်တော်နှလုံးခွဲရတဲ့အခါကျတော့ခြေထောက်ကခွဲပြီးတော့အကျောတွေထုတ်ပြီးတော့ရင်ဘတ်တက်ထတာလေဆိုတော့အဲ့မှာခြေထောက်ကဒီတိုင်းရိုးရိုးကျွန်တော်ဒီဘို့ဒီကြောင်လာရလို့ပဲထင်တယ်နှစ်ရက်ပြရတယ်လားနှစ်ရက်ပြပြီးတော့ချေတော့ကြက်အရန်ရောက်လာကြအရန်ရောက်လာတဲ့ခါကျတော့ကျွန်တော်တို့ဒီထောင်ဆေးုံတည့်ရတည့်ရတယ်တည့်ရပြီးတဲ့ခါကျတော့မှကျွန်တော်ဟိုတော့အပြင်ဆေးုံကိုထုတ်လိုက်တယ်ပေါ့အဲ့မထောင်ဆေးုံမှာကျွန်တော် 3 လက်သွားပြီးတော့လဲကြတယ်ရတခါတစ်ချိန်ပေါ့နော်အဲ့မှာချက်ချင်းတောင်းလိုက်ကြတော့ကျွန်တော်ဟိုအပြင်အင်းစိန်ဆေးုံကိုကျွန်တော်ထုတ်ပြီးတော့အဲ့မှာနှစ်လကျော်ကျွန်တော်ဆေးုံတက်ပြီးတော့မှ antibiotics တွေတွေ့ရတယ်အဲ့တော့မှကျွန်တော် cellulitis ဆိုတာကျွန်တော်သိတာကြဟုတ်ရဆေးုံမှာကျတော့ကျွန်တော်လည်းတိုးတယ်ကျွန်တော်မိသားစုမလာပဲကျွန်တော် blue body သူဆေးုံမှာဟိုဖြစ်နေကြเนาะအဲ့တော့ခုနကပြောလို့ပေါ့ကြမိသားစုနဲ့အချိန်ပိုင်းကျွန်တော်တွေ့လို့ရပါတယ်ဆေးုံမှာတော်မှတော့ကြတွေ့လို့မရအောင်ဆိုတာ covid ကြောင့်ဆိုပြီးတော့အကြောင်းပြပြီးတော့မရသေးတာကြခုတတိကိုထောင်ဝင်လာတွေပါမရတော့ကျွန်တော်အကုန်လုံးပေါ့ကြဒီကြာနေအကျဉ်းသားတွေအကုန်လုံးအဲ့ဒါတွေ့ရတဲ့အခြေအနေမျိုးမရှိဘူးဗျ။အ
ဲ့လိုသူတို့အကိုတို့တခြား ထောင်အကျဉ်းသားတွေနဲ့ဖြတ်ထားတဲ့အချိန်မှာဒီဟိုလူထုကလည်းပြန်ပြီးတော့ဟိုလမ်းမော်ရီမှာလည်းဆန္ဒပြနောက်ဖြိုခွဲခံရတာပဲဆိုတော့အဲ့ဒီအချိန်ဒီမှာအကိုကိုတိုင်းကျတော့ထောင်ထဲရောက်နေတော့လေဘလို့မြင်မိဘူးအဲ့ချိန်ကို
အဲ့မှာကကလေးတွေကြည့်ပြီးစိတ်မကောင်းဖြစ်မိတာပေါ့နော်စိတ်မကောင်းဖြစ်မိတယ်ဆိုတော့ကျွန်တော်အဒီပါသူတိုင်းပြည်ပြည်လည်းတကယ်စိတ်မကောင်းဖြစ်မိတယ်ကျွန်တော်တို့သွားပြီပေါ့နော်ဆိုတာတော့တိုင်းပြည်ရချင်းများဟိုဒီလူငယ်တွေရဲ့အနာဂတ်ကကြောက်သွားပြီလေလူငယ်တွေရဲ့အနာဂတ်ကြောက်သွားတော့ဟိုအကုန်လုံးလူငယ်ပညာရက်တွေကတော်တော်များများလေပညာရက်တွေဆိုတဲ့အခါကျတော့ဟိုဝင်လာတဲ့ကလေးတွေကြည့်ပြီးကျွန်တော်သားသမီးရယ်ကျွန်တော်တူတူမရယ်လည်းရှိတာလေဟောဒီကလေးတွေရဲ့ရှိရတယ်ကျွန်တော်ပြလို့ပြန်တိဆောင်မယ်ဆိုတော့မလွယ်တော့ဘူးတော်တော်လွယ်ခဲ့ခဲ့ကိုလောရတော့မယ်ဆိုတဲ့ဟာတော့စဉ်းစားမိတာပေါ့ကြာ
အဲ့တော့အဲ့ထောင်ထဲမှာကိုဒီဆန္ဒပြပွဲတွေပါလေကျမတို့လည်းကြားရတယ်အိစိန်ထောင်ထဲမှာတူတူတော့ဆိုတော့အကိုရောအဲ့အချိန်ကြီးဘလို့တိခဲ့ရဘလို့တွေ့ခဲ့ရလဲ
ကျွန်တော်မတွေ့ရကျွန်တော်တို့နေရဲ့တိုင်မှာကြာဒီခုနကတော့အပြည့်လူလာလို့မရအောင်ကြာတော့တူကျွန်တော်တို့နေရဲ့တစ်တိုင်မှာကြာတော့ဟိုတခြားတိုက်တွေတယ်လီဗီရှင်းတွေမှာကြည့်လို့ရတယ်ဗျာကျွန်တော်တို့တယ်လီဗီရှင်းတွေမှာလည်းကြည့်လို့မရအောင်ကျွန်တော်တို့မှာသတင်းရနိုင်တာဆိုတော့အဲ့အစိုးရထုတ်တဲ့ညွှန်အားလေးသတင်းစာနဲ့ချင်းမှုသတင်းစာပေါ့နော်အဲ့သတင်းစာပဲကြာဒါတော့မှသတင်းစာတစ်ခါပြေးကြလို့ရှိရင်အဲ့သတင်းစာမှာဟိုအကြောင်းအရာတခုထူးခြားရတယ်သူတို့ယူဆလို့ရှိရင်အဲ့အရာကြီးဖြဲပြီးတော့ပြီးတာရှိတယ်ကြာအဲ့နည်းနည်းပြောတော့မှမဖြဲပါဒါစိုးရထုတ်တဲ့သတင်းစာပဲဒါလို့ပြန်မဟုတ်ဘူးသူပြောတော့မှပဲကျွန်တော်ပြီးရတာကြာ
အဲ့တော့ဒီအကိုရဲ့လုပ်ဖို့ကံဘက်တွေဖြစ်တဲ့ဒီကိုချင်မီနဲ့ကိုဖြိုးစီယာတို့တို့ကိုဒီအင်းစိန်ထောင်ထဲမှာဟိုကျိုးပေးအသက်ခံရတယ်ဆိုတော့ဒတင်းဟိုပေါ့နော်ဘလို့အကိုတိရလဲနောက်ပြီးတော့အဲ့ဒီအကိုတိရတဲ့အချိန်ပေါ့နော်အဲ့ဒီသူတို့ကိုကျိုးပေးတတ်တဲ့အချိန်အကိုကလည်းထောင်ထဲမှာရှိနေတော့လीအဲ့ဒီအချိန်မျိုးပြောပြပါအောင်ရှင်
ကျွန်တော်အကြည့်ကိစ္စကြည့်တဲ့အခါကျတော်တော် short ပြသွားတာပေါ့နော်တော်တော် short ရစိတ်လည်းရမ်းမကောင်းစိတ်လည်းရမ်းမဟုတ်ပါဘူးပါမလားပေါ့နော်တော့ကြောက်တကယ်ဖြစ်နေကြအဲ့တော့ကိုပြောမယ်ဆိုလို့ရှိရင်တော့ကိုချင်းမျိုးကိုစီရတော်တော်ကျွန်တော်ညီကိုကြီးပဲညီကိုကြီးပဲဆိုတော့တော့ဂျင်းနီးတဲ့လူတွေဆိုရယ်ဖြစ်တာလည်းပါတော့ပေါ့ကြာအဲ့ဒါတော့တကယ်ရဲ့ဝရဲ့ပဲကြည့်ဆိုတော့စိတ်ထဲမှာလုံးဝမကောင်းဘူးလေပြောမယ်ဆိုလို့ရှိရင်တော့လေစိတ်ထဲမှာလုံးဝနောက်တစ်ခုကဘယ်လိုတိုင်းပြည်တွေလည်းဒါအကောင်းကျိုးတဲ့ဆိုးကျိုးများစီလေလို့ကျွန်တော်မြင်တယ်လေဒါအဲ့လိုကြီးတော့သူ့မပြတာလည်းနှစ်ပေါင်း30ကျော်ပါပြီဗျာဒီဘောသုံးတဲ့ကြော်မှာပြန်ပြီးတော့မှအဲ့လိုဖြစ်တယ်ဆိုတဲ့ခါကျတော့လုံးဝမကောင်းတော့ဘူး။နောက်ဟိုကလေးပြန်လဲစိုးရိမ်နေစိတ်ပြီးတော့အယမ်းဖြစ်တာပေါ့ဗျာ။အဲ့လိုဖြစ်နေပါလေ
။နောက်ပြီးတော့အဲ့ဒီကိုမြာကြီးပေါ့နော်သူတို့ဒီပုံမှ905ဂငယ်နေအဲ့လိုတရားစွဲပြီးတော့ထောင်ဒဏ်ချမှတ်တဲ့ကိစ္စပေါ့နော်။အကို့သူတို့ဒီလိုဖမ်းပြီးမှဟိုပုံမှတက်ပြီးတော့ပေါ့လေဒီထောင်ချခဲ့တဲ့အဲ့ဒီဖြစ်ရကိုပေါ့အကိုအဲ့ပုံမှာဘယ်လိုမြင်လဲရှင်။
အမှန်တော့လူရဖန်းစားတဲ့လူတွေမှာကြကျွန်တော်မြင်လာတော့တယောက်မှမလို့ညမလို့ပဲတခုခုတည်းတော့ညီအောင်လုပ်မယ်ဆိုတော့လုပ်တာပဲကြအဲ့ကျွန်တော်တို့ကလည်းဘာမှကျွန်တော်အနေနဲ့ဟွက်ထားကြရလည်းမရှိဘူးလေအဲ့ဒါဆိုရင်နောက်တစ်ခုဒီယာကအီးမေးပို့တဲ့ကိစ္စပေါ့ကြအီးမေးပို့တဲ့ကိစ္စလည်းကျွန်တော်တရားဆက်အောင်ဒီအီးမေးပို့တဲ့ကိစ္စကလည်းအဲ့ဒါ2014ခုနှစ်ကအီးမေးကြ2014ခုနှစ်ကနောက်တစ်ခုကအဲ့အချိန်မှာဟိုလောက်ကိုင်မှာဆစ်ဖြစ်နေတယ်ကြအဲ့အချိန်လေနောက်တစ်ခုကဆစ်ဖြစ်နေတဲ့အချိန်တစ်ဖက်ကလည်းဒီမှာဒါကဥသိမ်းစိန်လက်ချက်ပေါ့နော်စစ်တဲ့တဖက်ကလည်းပါလဲဆိုလို့ရှိရင်ဒီ NCA စာချုပ်ဖြစ်ပေါ်ပြီးအတွက်လုပ်တိုင်းပြီးလက်မှတ်ထိုးပွဲလုပ်ဖို့အတွက်စူးစမ်းနေတဲ့အချိန်ပါ။ချိန်ဆိုတဲ့အခါကျကျွန်တော်တို့ကအဲ့ဒီအချိန်မှာပါသဘောရရှိရဲဆိုတော့အဲ့ဒီကာလက TNLAA နဲ့ MNDAA ပေါ့ဗျာ။ MNDAA တို့ပါလို့ပါလာဖို့အတွက်ကိုကျွန်တော်တို့ကကြေရောဖြစ်စေချင်တယ်လေ။ဖြစ်စေချင်တဲ့ခါကျတော့ဒီဟာကဒီ China backup ဟို China ကိုကျွန်တော်တို့ကလှမ်းပြီးတော့မှဟိုပြောတဲ့ email ကအဲ့လားဗျာ။အဲ့လားအဲ့တော့အဒီဟာနဲ့မှာအဲ့မှာကျွန်တော် permanentization ဆိုတဲ့အသုံးကပါသွားတယ်ပါတယ်ဒါလည်းလက်တွေ့အကျုံတွေ့ရတဲ့အခက်အခဲတွေရှိတော့အဲ့ဒါကိုစတော်ရဲဟောပုံမှာကျွန်တော် process ရရတဲ့ဟာကိုဆွဲချိန်လိုက်တာပေါ့ဗျာ
အဲ့တော့လေဒီကိုမြာရေးထောင်ထဲကထွက်လာတဲ့အချိန်မှာဒီလူတွေပေါ့နော်ကြိုးစုံနေတဲ့လူတွေကိုတွေ့တဲ့အချိန်မှာအကိုပြောတာလေအမ်ဂျီသူတွေနဲ့တသားရဲရက်တည်သွားမယ်ပေါ့နော်ဆိုတော့အဲ့ဒါကဟိုဘလိုမျိုးရက်တည်သွားဖို့ရှိလဲရှင်
ကျွန်တော်တို့ကပြည်သူရဲ့ချိုးတော့တော့ခံတယ်ကျွန်တော်တို့ရက်တရတာလေညညီမပြည်သူတွေဒုက္ခရောက်နေတာကျွန်တော်ရဲ့ဒုက္ခပဲညီမပြည်သူတွေကျွန်တော်လည်းပြည်သူပဲလေညီမပြည်သူရဲ့တူပဲလေညီမပြည်သူရဲ့ဒုက္ခဒုက္ခတွေညီမပြည်သူရဲ့ဒုက္ခဒုက္ခတွေကျွန်တော်အတူခံသားရမှာပဲညီမပြည်သူရဲ့နှုတ်လင့်ချက်တွေကကျွန်တော်ရဲ့နှုတ်လင့်ချက်တွေပဲအထူးသဖြင့်နိုင်ငံရေးလုပ်တယ်ဆိုတာနိုင်ငံရေးသမားတယောက်ဟာပြည်သူလူထုရဲ့ဘာဖြစ်ချင်လဲလူလားတောင်းတချက်ဒီဆန္ဒတွေအားလုံးကိုဘယ်လိုပေါ်ဆောင်ပေးမလဲဆိုတာကိုစဉ်းစားရမှာလေအဲ့ကျွန်တော်ညီမပြည်သူရဲ့ဒုက္ခဒုက္ခကြီးတယ်သူကျွန်တော်ဒုက္ခဒုက္ခရောက်နေတဲ့အချိန်ခါမှာကျွန်တော်လည်းလည်းကဲပြဘာမှမလုပ်နိုင်ပါဘူးကျွန်တော်ဒီနိုင်ငံမှာမွေးတယ်ဒီနိုင်ငံမှာကြီးလာတယ်ဒီနိုင်ငံသူနိုင်ငံသားတွေအကောင့်မှကျွန်တော်ဒီအချိန်ကြီးရောက်လာတာဖြစ်ပါတယ်ကျွန်တော်အဲ့ဒါကြောင့်မလို့ကျွန်တော်ကဒီနိုင်ငံပေါ်မှာကျွန်တော်တစ္ဆာရှိနေတယ်ကျွန်တော်ဘယ်လိုဆက်လုပ်မလဲဒါပဲကျွန်တော်စဉ်းစားရမှာပဲ တော့သူနိုင်ငံရေးစကားအရပြောမှဆိုလို့ရှိရင်တော့ဒါကတော့အခုအရပြောပြောနေနိုင်ငံရေးစကားအရပြောမှဆိုလို့ရှိရင်တော့ကျွန်တော်ကပြောပြီးလူသားကဖက်ဒရယ်ဒီမိုကရေစီကြောင့်ဖြစ်တယ်ဒီမိုကရေစီချက်တဲ့နိုင်ငံတစ်ခုဖြစ်ခြင်းနဲ့စီးပွားရေးဘဝလူမှုရေးဘဝတွေသူတို့ရဲ့နိုင်ငံရေးဟိုမျိုးမန္တနာချက်တွေပြည့်စုံခြင်းနဲ့လုံခြုံမှုရှိစေခြင်းနဲ့အဲ့တော့ဆိုတော့အဲ့ဒီအခြေအနေတွေဖြစ်သွားအောင်ကျွန်တော်တို့ရဲ့နိုင်ငံရေးဖြတ်တမ်းမှုအတွေ့အကြုံတွေပေါင်းစပ်ပြီးဘယ်လိုကျွန်တော်တို့လုပ်ကြမလဲဘယ်လိုဖြစ်တင်လဲအဲ့ဒါတွေကတော့ကျွန်တော်တို့ကလုံးဝကံရပြောရဆိုတော့ရှိနေပြီလား
အဲ့ဒါဆိုရင်နိုင်ငံရေးအရာကြတော့ဘယ်လိုမျိုးရည်တည်သွားဖို့ရှိလဲ
အဲ့တော့နိုင်ငံရေးလမ်းကြောင်းအရာကျွန်တော်ပြောတာအလူမျိုးအတီးတီးကွဲပြားမှုတွေတော့ရှိကြလိမ့်မယ်အဲ့ဒီအတီးတီးကွဲပြားမှုတွေပတ်သက်ပြီးကျွန်တော်ဘာမှမဝေဖန်ချင်ဘူးဒါသူတို့ယုံကြည်လောက်တာပါဖြစ်ပါလေကျွန်တော်လည်းကျွန်တော်ယုံကြည်အောင်ကျွန်တော်လုပ်မှာဖြစ်ပါလေတေချာတစ်ခုကတော့ကျွန်တော်ပြီးခဲ့တဲ့2020ရွေးကောက်ပွဲလေကျွန်တော်ကဝင်ခဲ့တဲ့လူလည်းမဟုတ်ဘူးရွေးကောက်ပွဲဟိုအောင်ကျွန်တော်ကဘလုတ်ခဲ့ဟိုဝင်ခဲ့တဲ့လူမဟုတ်ဘူးအဲ့ဒီလူပဲကျွန်တော်ကဒါမှရွေးကောက်ပွဲတွေပါလေဘာဖြစ်နိုင်ငံရေးလမ်းကြောင်းဒီဒီတခုတည်းနဲ့ဒါကျွန်တော်အလုပ်တွေကပြောခဲ့ပါတယ်ယူကော့ဘွေတော့ဖြတ်သန်းမယ်မှတ်တမ်းမယ်ဖြစ်တယ်ဒါကျွန်တော်တို့ရဲ့ပန်းနိုင်မဟုတ်ဘူးနောက်တစ်ခုအထည်လည်းမဟုတ်ဘူးအခုလိုပူဆိုးသွားတယ်ဗျာပူဆိုးတော့ဒီချိန်လေးကိုဘယ်လိုဖြေရှင်းလဲဆိုတော့အခုကျွန်တော်ဒီနေ့6ရက်ရှိပါ6ရက်လည်းရှိပါတယ်တို့တာအဲ့တော့ဒီအရဘယ်လိုဖြေရှင်းလဲဆိုတော့ brainstorming တွေလုပ်ရမယ်ဒါအများကြီးပါဗျာ
အများကြီးပါ
ဒီလမ်းလည်းအခုကရွေးချယ်ရမှာဖြစ်ပါတယ
်ဟုတ်
ဒီကြာတစ်ခုကတော့ကျွန်တော်ဆိုအချိန်ကြီးပြောပါတယ်ကျွန်တော်ဒီ non violent သွားမယ်လို့ကျွန်တော်ပြောထားပြီးဖြစ်ပါတယ်
ဟုတ်ကဲ့ဟိုနောက်ဆုံးမိကွန်းကတော့ဒီထောင်ထဲမှာ generation z ပေါ့เนาะဒီလူငယ်မျိုးဆက်တွေကိုအများကြီးတွေ့ရတဲ့အချိန်မှာပေါ့เนาะအခုစစွားလည်းပြောသွားပါတယ်တကယ်ကိုသူတို့အနာဂတ်အတွက်ယူကျုံမရဖြစ်မိရဲ့ပေါ့เนาะဆိုတော့ဒါပေမဲ့ထောင်ထဲမှာဟောဒီလူငယ်တွေရဲ့ယက်တီချက်ကိုအခုဘယ်လိုတွေ့ရလဲ
အဓိကပြကျွန်တော်ဒီထောင်ထဲရနေပြီးတော့မှကျွန်တော်ရေကျန်းနေထောင်ရောက်တဲ့အချိန်မှာကျွန်တော်တည်တံ့မှာနေရတဲ့ခါကျကျွန်တော်နေရတဲ့အဲတည်တံ့တိုက်တဲ့ရှေ့ကအဆောင်ရက်ကန့်နေတာကြီးလားကန့်နေရဆိုတဲ့ခါကျတော့ဆောင်းရဝရဏာကြီးခလီးတက်ပြီးတော့မှအာဟုတ်ဟိုဟိုဟာဥညာကြီးပေါ့နော်ကျမကြီးဂျူဆိုင်ဟို DDCC ဟိုဟာနားကြီးပေါ့နော်အဲ့လိုမျိုးပိုင်းအားပြီးတယ်ခလီးတွေကကျွန်တော်ပြန်အားပြီးတာလားခလီးတွေကဒီလူငယ်တွေကကျောင်းကြည့်တဲ့ခါကျအဲ့ခလီးတွေကတော့ခုနပြောလိုမျိုးဖူးရောင်နေတဲ့ခလီးတွေနဲ့လက်ကျိုးနေတဲ့ခလီးတွေနဲ့ကောင်းပတိစီထားတဲ့ခလီးတွေကိုကျွန်တော်မျက်ရည်ကျနေတယ်ကစိတ်လည်းမကောင်းဘူးအဲ့လားပို့ပြီးတော့တာဝန်လည်းကြီးသွားပြီကျွန်တော်မြင်တာပို့တာဝန်ကြီးသွားပြီဘာလို့ဒီကလေးတွေဘုံကိုကျွန်တော်ထောင်းထဲမှာမထားခြင်းဘူးဗျာဒါကျွန်တော်ရှင်းပြောကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့ဟာဖြတ်ပူချမ်းတဲ့ကံကိုဒီလိုရှောင်ရပြီလို့ကျွန်တော်မြင်တယ်လीအဲ့တော့ဒီကလေးတွေဘုံကိုကျွန်တော်ထောင်းထဲမှာမထားနိုင်ဘူးကျွန်တော်ကနိုင်ငံရေးကျင်းသားရဲ့ဘုံကိုလွတ်မြောက်ရေးဒီကလေးတွေဘုံကိုလွတ်မြောက်ရေးမိသားစုနဲ့တရားဆုံးတွေ့ရေးတွေကျွန်တော်တို့အကြီးအကဲမှာတာဝန်ရှိပါတယ်အဲ့ဒီကြောင့်မျိုးကျွန်တော်တက်မယ်ကျွန်တော်တာဝန်လုပ်ပါမယ်နောက်တစ်ခုကကျွန်တော်တို့ကဒီအနာဂတ်လူစစ်တစ်ဒီရဲ့ပျော်လင့်ချက်တွေကိုရှင်းတောင်းကျွန်တော်တို့လုပ်ပြရမှာဖြစ်ပါတယ်အဲ့တော့ဒီအနာဂတ်လူစက်တဲ့ဒီဟာသူတို့ခင်မှာသူတို့တမန်အောင်သူတို့ဖတ်သူတို့ရေးထိုးတာနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကအပေါ်ကနေအုံမိုးထားပြီးတော့ဆရာကြီးလောက်ဆရာအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ်ဒီလောက်ပါပဲဗျာဒါကတဲ့တယ်ပဲပြောတာပ
ါ88မျိုးဆက်ခေါင်းဆောင်ကုမြအေးကိုမိုင်းအင်ဂျင်နိုင်ကတီးတန့်ဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ဒီထက်ကမှအရင်ဆုံးကဘာတလောခီသောအစီအစဉ်ကိုတင်ဆက်ပေးပါပါစိတ်ကြည်နူးစေအောင်မိအောင်ဆုံးအလားတွေထွန်းလေးရှိတဲ့အခုလိုခရစ်စမတ်ပွဲတော်ကာလမှာနယူးယောက်မြို့ကဘရုတ်ကလင်းရုခဗေဒဥယျာဉ်ကြီးနဲ့ဘရွန်စတရိတ်ဆန်ယုံတို့မှာအမှုပညာလက်ရာတွေကိုမိအောင်နေနဲ့တွဲပြီးတော့အလှဆင်ထားပါတယ်လူကြီးလူငယ်မရွေးမိအောင်နေကြနင်မျောပျော်ရှင်စေအောင်အလှပြထားတာကိုမတ်စုမြတ်မော်နဲ့အတူကဘာတလောခီသောအစီအစဉ်ကနေတွားကြည့်အောင်ပါဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဘရုတ်ကလင်းအရပ်မှာရှိတဲ့ဘရုတ်ကလင်းရုခဗေဒဥယျာဉ်ကြီးတစ်ခုလုံးညဘက်မှောင်ချိန်ရောက်ကြနဲ့မိအောင်တွေနဲ့လင်းထိန်သွားပါတယ်။ဥယျာဉ်ကြီးပတ်လည်မှာ light installation အမှုပညာလက်ရာပေါင်း18ခုကိုပြသထားပြီးအဲ့ဒီလက်ရာတွေရှိရာလမ်းတောက်လျှောက်ကိုမိအောင်ဆောင်တွေကြားလမ်းလျှောက်သွားနေရတယ်လို့ဖြစ်အောင်လို့ဖန်တီးထားပါတယ်။မိအောင်တွေကြားမှာညမျောပျော်ရွှင်သွားစေအောင်ရည်ရွယ်ထားတဲ့ lightscape မိအလှထွန်းပွဲကိုအခု2022ခုနှစ်မှာဒုတိယနှစ်အဖြစ်နဲ့ကျင်းပနေတာပါ။ရောင်စုံမီးလုံးပေါင်းသက်တမ်းချက်မနဲ့ထွန်းထားတဲ့မီးအလှဆင်မှုတွေကိုလာကြည့်ကြတဲ့တွေအနေနဲ့မီးတွေနဲ့လှုပ်ထားတဲ့အမှုပညာ installation တွေနဲ့စိတ်ကြိုက် selfie ရနိုင်ကြမှာဖြစ်ပါတယ်။ Winter Cathedral ဆောင်းရာသီ Cathedral လို့နာမည်ပေးထားတဲ့နေရာကမနစ်သေးကလာလေကြသူတွေကြားမှာရေပန်းစားတဲ့နေရာတစ်ခုဖြစ်ပါတယ်။ဧက50ကျော်ကျယ်ဝန်းတဲ့ Brooklyn ရုခဗေဒဥယျာဉ်ကြီးမှာအမှုပညာရှင်တွေရဲ့မိအောင်အခြေခံထူးခြားတဲ့အမှုပညာလက်ရာတွေကိုအများပြည်သူခံစားနိုင်အောင်လုပ်ပေးထားတာသိကောင်းတဲ့အစီအစဉ်ဖြစ်တယ်လို့ Win Seats ဆိုတဲ့အမှုပညာလက်ရာကိုဖန်တီးထားသူအမှုပညာရှင်ကပြောပါတယ်သူက Dandelion ပန်းပင်ပုံစံကိုမိအောင်တွေနဲ့ဖန်တီးပြသထားတာပါ
Fantastic. Yeah, no, I think bringing people outside is amazing, right? I mean,
new pinya le ya ye ji mu ne tabwa tia re go tacha du ri la yak khan sa nai aw lou pi da tit kaung ne lu tin ma le a chu thi myo le ni ya mo lu de ge u thu ja da ba u yin ji kun ne ka ma yong nan sia an ho sia phi ya wa le
saung ya di ma pan u yin ji de ga tabawa a hla re go mi yang re ne gung pho pi da lu u yin ta win chi du re ga tin sa pyo ba de brooklyn yokha pi da u yin ji pat le ma mi re ne tayou pho tha re new pinya le ya re မီးအောင်ဆုံးတစ်ပင်တွေဘိတုကလက်ရာတွေကိုပို့ပြီးတော့ပေါ်လွင်သွားစေအောင်လို့ဂီတတန်တွေလည်းနောက်ခံဖွင့်ချပေးပါတယ
် I feel great it wasn't too cold a lot of the light existed
ရေစင်ပြီးပါတယ်သိလည်းမအေးလာပါဘူးမီးအောင်တော်များများကဖွဲတော်ကာလကိုထင်ရှားစေတဲ့အကြောင်းတွေထွန်းထားတယ်လို့ခရစ်စမတ်ဂီတတန်တွေလည်းကြားနေရပါတယ်အခုရာသီမှာသွားလည်လို့ကောင်းတဲ့နေရာတစ်ခုပါ
အပင်တွေနဲ့အပင်တွေရှင်သန်ဖို့အရေးကြီးတဲ့အရာတွေကိုမီးအောင်တွေနဲ့မီးမောင်းထိုးဖန်တီးပြတာတဲ့အမှုပညာလက်ရာတွေထဲမှာမီးဥယျင်လို့နာမည်ပေးထားတဲ့ Fire Garden Light Installation လက်ရာကတော့လျှက်စက်မီးအစားဆင်မီးထွန်းပြီးတော့ထူးထူးခြားခြားပြသထားပါတယ
် The Brooklyn Botanical Gardens is so beautiful and having this artistic setup with
Brooklyn ရုပ်ခဗေဒဥယျင်ကြီးကတိတ်လာတဲ့ဥယျင်ကြီးဖြစ်ပါတယ်အခုလိုအမှုပညာပုံဖော်မီးတွေထွန်းလိုက်တာကသူ့ရဲ့အလှတရားကိုပိုးပြီးပေါ်လွင်စေတဲ့တိတ်ကောင်းတဲ့နည်းဖြစ်ပါတယ်
အခုလိုမျိုးလျှက်စက်မီးတွေလေစာမီးတွေဆီမီးတွေမျိုးစုံနဲ့မီးအလှတွေဖန်တီးထားတာကစိတ်အေးချမ်းစေတယ်လို့လာကြည့်သူတချို့ကလည်းပြောပါတယ
် Well I didn't know what to expect but it is just lovely it was
ဘာရီမီယမ်လဲဆိုတာကြိုတင်မထားပေမဲ့တိတ်ကိုနှစ်သက်စရာကောင်းပါတယ်မီးအောင်နေရာလည်းတိတ်လှပါတယ်ဂီတတန်တွေကြားနေရတာကြောင့်လည်းအိမ်မက်ကဘာကြီးထဲမှာလမ်းလျှောက်နေရတယ်လို့ပါပဲတိတ်ပြီးတော့စိတ်လည်းပေါ်ပါစိတ်အေးချမ်းစေပါတယ်
နယူးယောက်မြို့ဘရုတ်လင်ရုက္ခဗေဒဥယျင်ကြီးတဲ့က Lightscape အလင်းရောင်အမှုပညာပြပွဲကို2023 January 10ရက်နေ့အထိပြသထားမှာဖြစ်ပါတယ်။ဝင်ခွင့်ကတော့လူကြီးလက်မှတ်တစ်စောင်ကို $40 နဲ့ကလေးလက်မှတ်တစ်စောင်ကို $20 ဖြစ်ပါတယ်။နယူးယောက်မြို့မှာအခုလိုမျိုး Christmas ကာလထူးခြားတဲ့မိထွန်းပြသမှုတွေကို Bronx အရက်က Bronx တရိတ်ဆန်ရုံကြီးမှလည်းပြသနေပါတယ်။တရိတ်ဆန်ရုံထဲမှာရှိကြတဲ့တရိတ်ဆန်နဲ့အပင်မျိုးစိတ်ပေါင်း60ကျော်ကိုမီးပုံးယုတ်ကြီးပေါင်း360ကျော်နဲ့ပုံဖော်ပြီးတော့ညဘက်မှာပြသနေတာပါအမေရိကတိုက်အာရှတိုက်အာဖရိကတိုက်စတဲ့ကမ္ဘာတိုက်ကြီးတွေမှာနေထိုင်ကျဆားကြတဲ့ဂုံးနေချင်းတဲ့တော်ဝါတွေဒါမှမကကမ္ဘာပင်လယ်သမုဒ္ဒရာတွေထဲကရှင်နေတဲ့တော်ဝါမျိုးစုံကိုအေယာမမီးပုံးယုတ်ကြီးတွေနဲ့ပြသထားတာဖြစ်ပါတယ
် Are you having fun? Yeah.
Yeah.
What's your favorite part?
Everything.
တက်ခွန်နှစ်အရွယ်ရှာလော့တ်ကအားလုံးကိုသဘောကျတယ်လို့ပြောပြနေတာပါ။လှုပ်ရှားနေတဲ့အရာမှမိဘုံကြီးတွေ၊မိအလှတွေနဲ့အပြင်အစင်တွေ၊ကလမခြေထောက်နဲ့တေးဥပြသူတွေကတရိတ်ဆန်ယုံလာကြတဲ့လူကြီးလူငယ်အားလုံးအတွက်သဘောကျစရာဖြစ်နေတာပါ။ American ပြည်တော်စုမှာအကြီးဆုံးတရိတ်ဆန်ယုံကြီးတစ်ခုဖြစ်တဲ့ Bronx တရိတ်ဆန်ယုံကြီးကကမ္ဘာတဝန်းမှာတရိတ်ဆန်ကာကွယ်ဆောင်ရှောက်ရေးလုပ်နေတဲ့အစီအစဉ်တွေကိုအခုလိုပြသမှုတွေကနေပြီးတော့ပို့ပြီးသိရှိသဘောပေါက်ကြဖို့လည်းရည်ရွယ်ထားပါတယ်။ဒီနှစ်တရိတ်ဆန်ရုံကြီးထဲမှာပြသထားတဲ့မိဘုံတွေထဲမှာတက်ရှိမျိုးစိတ်အစ်30ကိုကိုစားပြုတဲ့မိဘုံအစ်ပေါင်း80လဲပါဝင်ပါတယ်
။ It's beautiful. I love all the different types of lights that they have.
ဘယ်ကိုလှပါတယ်။ဒီမှာပြထားတဲ့မီးအောင်ပုံစံမျိုးစုံအားလုံးကိုကျွန်မသိသဘောကျပါတယ်။ကျမရဲ့သားလေးလည်းသဘောကျနေတာမြင်သာပါတယ်။နေရကလည်းကျေတော့ကလေးတွေပြေးလွှားသွားနိုင်ကြတယ်လေ။လူတွေလည်းပြည့်ကြမနေတော့မီးအောင်တွေအားလုံးကိုအေးအေးဆေးဆေးကြည့်လို့ရတာကလည်းတကယ်ကောင်းပါတယ်
။ကမ္ဘာပေါ်မှာတက်ရှိမျိုးစုံအတူရှင်တွဲနေထိုင်ရှင်သန်နိုင်ကြရဲဆိုတာကိုမိမောင်းထိုးပြတဲ့အနေနဲ့အယောင်အသွေးဆောင်အေယာမမိဘုံကြီးတွေကိုလှုပ်ရှားတက်ဝင်နေအောင်လှုပ်ပေးထားပါတယ်။အင်မတန်သေးငယ်ပေမဲ့ထူးခြားတဲ့တရားလေးတွေကိုဘလို့ကာကွယ်လို့ရရဲဆိုတာကိုလည်းကလေးငယ်တွေကအစားနားလေသဘောပေါက်သွားစေဖို့အတွက်အခုလိုမီးထွန်းပွဲကနေမျှဝေပေးနေတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တစ်ပင်တွေရဲ့အရေးပါပုံကိုသတိပြုနေစေဖို့အတွက်လည်းတစ်ပင်တွေကိုမီးအလှဆင်ပြီးဂီတတေးသွားနေအလိုက်မီးအလင်းရောင်တွေပြောင်းလဲဖျော်ပြင်မှုကိုလည်း Holiday Lights ပြပွဲမှထည့်သွင်းထားပါတယ်ရှင်။ကျွန်မဆွေမြမမ
ကဘာလောခီသွားအစီအစဉ်ကိုမဆုမြတ်မောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုပဲဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီတဲ့ကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးမှာပါဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာတော့မြန်မာနိုင်ငံမှာလျှက်စစ်မီးစိုးစိုးဝါပြတ်တောက်မှုဟာဘာကြောင့်နိုင်ငံတွင်းနေထိုင်သူတွေရဲ့လူနေမှုစဉ်တန်းပေါ်မှာကြီးမားတဲ့ရိုက်ခတ်မှုဖြစ်ပြီးနိုင်ငံစီးပွားရေးအတွက်လည်းအထူးနှစ်နာစေတာလဲဆိုတော့ကိုဆန်းစစ်ပြထားပါတယ်။သောင်းပါရှင်ပြည်သွေးနိုင်တဲ့အထူးမအေးတနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္ဓာကနေလျှက်စစ်မီးရရှိနိုင်မှုဟာလူနေမှုအဆင့်အတန်းနဲ့စီးပွားရေးလုပ်ငန်းတွေအတွက်အသက်သွေးကြောတမျှအရေးပါတယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ။အခုတလောမြန်မာနိုင်ငံရဲ့အဓိကမြို့ကြီးဖြစ်တဲ့ရန်ကုန်မြို့မှာလျှက်စစ်မီးပြတ်တဲ့အခြေအနေဟာအတော်ဆိုးနေပုံရပါတယ်။ BBC, ARD နဲ့မြန်မာနောင်သတင်းတွေမှာလျှက်စစ်မီးပြတ်တောက်ချိန်များလို့လူမှုစီးပွားရေးလုပ်ငန်းတွေအဆင်မပြေလူတွေဒုက္ခရောက်ရပုံတွေပေါ်ပြတာကိုတွေ့နေရပါတယ် BBC ကမိတွေဘာလို့အရန်ပြက်နေရတာလဲ ARD ကမိပြက်ချိန်များသဖြင့်မန္တလေးရှိအသေးစားလုပ်ငန်းအချို့ရပ်နာမြန်မာနောင်းကစစ်ကောင်စီစီမံမှုအောက်တွင်လျှက်စစ်မီးအခြေအနေပုံမဆိုးရွားလာလို့ကောင်းစင်ပေးပြီးရေးသားကြတာကိုတွေ့ရပါတယ်ဘောလုံးဝါသနာအိုးများကဘာဖလားကြီးရှုခွင့်ဆုံးကျုံနေသလိုစီးပွားရေးလူမှုရေးလုံကြုံရေးဒုက္ခမျိုးစုံကြုံနေရသည်ဟုရန်ကုန်မြို့ကများကညှိတွားသည်လို့အစချီပြီးရန်ကုန်မှာလျှက်စစ်မီးပြက်ပုံကိုမြန်မာနောင်းကရေးပါတယ်တခါတလေညနေ 9:00 နာရီတည်းကပြက်သွားလိုက်တာတညလုံးပြန်မလာဘူးကိုကြိုက်တဲ့ပွဲတွေဆိုအကုန်လွတ်တယ်အရင်လိုလက်ဖက်ရည်ဆိုင်သွားကြည့်ရအောင်လဲ 10:00 နာရီဆိုရင်ဆိုင်တွေကအကုန်ပိတ်လမ်းပေါ်မှာလူတွေတောင်မရှိတော့ဘူးလို့တာဂီတမျိုးနယ်နေအသက်30အရွယ်အမျိုးသားတဦးပြောကြားချက်ကိုမြန်မာနောင်းရဲ့သတင်းမှာဖတ်ရပါတယ်အရှိလေပိုင်းဒေသကကာတာနိုင်ငံမှာ2022ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုနိုဝင်ဘာ20ရက်နေ့ကစတင်ကျင်းပနေတာပါ၄နှစ်တကြိမ်ကျင်းပတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုကြီးရှုဖို့အားခဲထားတဲ့ရန်ကုန်မြို့ကဘောလုံးဝါသနာအိုးတွေဟာလျှက်စစ်မီးမလာလို့စိတ်အစာမကြေဖြစ်နေကြပါတယ်ရန်ကုန်မြို့ရဲ့လက်ရှိလျှက်စစ်မီးအနေအထားကိုမြို့ကန်တဦးကအခုလိုပြောပြပါတယ်
လက်စီမီအခြေအနေကပြောရင်ဟိုနေကင်းဘက်မှာဗျာစက်မှုစုံတွေကိုပဲအဓိကပေးပြီးတော့လူနေရက်ွက်တွေကိုတော့ဖြတ်ထားတယ်။နောက်တချို့စင်ကြေဘုံရက်ွက်တွေဆိုရင်အဲမနေ့7နာရီ9နာရီကပြတ်လိုက်တာညအဲ9နာရီ7နာရီလောက်ထိမလာတာလောက်ပဲ။အဲမြို့တဲ့ရက်ွက်တွေကတော့အဲ့လောက်မဆိုး။နောက်အခုစက်မှုစုံတွေကိုမီးပေးတယ်ဆိုတော့စီးပွားရေးကိုအကြောင်းပေးတယ်ပေါ့လေ။ဒါပေမဲ့တကယ်တမ်းကတိုင်းပြည်ရဲ့စီးပွားရေးအများစုကအလူတုနဲ့အတူတူရောရှိနေတာ။ဥပမာမိတ်တူဆိုင်လို့စားတောက်ဆိုင်လို့အလပြင်းဆိုင်လို့လေထိုးဘိန်းပါဆိုင်လို့ဆိုင်မျိုးတွေပေါ့နော်။အဲ့တော့နေရာဒီရောက်ရင်တော့မီးပြတ်တာပိုဆိုးလာသလိုဟိုလူတုရဲ့စားဝတ်နေရေးကလည်းပိုခက်လာမှာပေါ့ဗျာ
။နေ့စဉ်လူမှုဘဝမှာလျှက်စစ်ဆွဲရင်ဟာမရှိမဖြစ်ပါ။လျှက်စစ်ရရှိနိုင်မှုဟာလူနေမှုအဆင့်တန်းနဲ့လည်းဓာတ်ရိုက်သက်ဆိုင်နေတယ်လို့စီးပွားရေးလုပ်ငန်းတွေအတွက်လည်းအသက်သွေးဝမ်းကြောပါ IT kit နည်းပညာခင်မှာ electronic ပစ္စည်းတွေဟာလျှက်စစ်တအားမရှိရင်ဘာမှအတိတ်ပဲမရှိအသုံးမဝင်ပါဘူးဆက်ရုံအလုပ်ရုံကြီးတွေလက်ပတ်နိုင်ဖို့ဆိုတာဝေးစွာအနည်းဆုံးအဆင့်လက်ကိုက်တယ်လီဖုန်းတွေဘက်ထရီသွင်းဖို့တောင်မှအခက်အခဲရှိနေပါတယ်ဒါပေမဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့မယောင်ရဆီလူးနေသေးပါလျှက်စစ်ရထားတွေပြေးဆွဲဖို့လျှက်စစ်ကားတွေထုတ်လုပ်ဖို့တွင်တွင်ပြောနေတာတွေ့ရပါတယ်အမှန်ကတော့နိုင်ငံသားအရင်ငွေကြေးနှဲပါတဲ့အတွက်ပြည်ပကနေပြီးတော့ဒက်စီဒီဇယ်စီတင်သွင်းတာရှော့ချနိုင်ဖို့လက်စစ်ရထားလက်စစ်ကားတွေထုတ်လုပ်သုံးဆွဲဖို့စိတ်ကူးရင်နေတာပါတကယ်လက်တွေ့မှာစက်ရုံအလုံးရုံတွေအတွက်မဆိုထားနဲ့အိမ်သုံးအတွက်တောင်မှလက်စစ်တက်အားလုံလောက်အောင်မပေးနိုင်ဘူးဆိုတာအလုံးသိတဲ့ပဲခရီးအခြေအနေပါကမ္ဘာမှာခင့်အမိဆုံးအတိုးတက်ဆုံးလို့ဆိုကြတဲ့အမေရိကန်ပြည်အောင်စုမှာတောင်မှသုံးဆွဲနေတဲ့မော်တော်ကားတန်250မှာလက်စစ်ကားသုံးဆွဲမှုကတိရခိုင်နှုန်းပဲရှိပါတယ်လို့ရိုက်တာသတင်းဌာနကဖော်ပြပါတယ်။ကားစင်းနှုန်းကလည်းဒီဇယ်ဒက်စီကားတွေထက်လက်စစ်ကားတွေကပိုစည်းကြီးပါတယ်။ Tesla လက်စစ်ကားတစ်စီးတန်ဖိုးဟာအနည်းဆုံး American Dollar 4,000 ကျွဲလောက်ကဆောင်ပါတယ်။အခုမြန်မာနိုင်ငံကိုတင်သွင်းမှုလုပ်နေတယ်ဆိုတဲ့တရုတ်လက်စစ်ကားတော့တစ်စီးကိုဒေါ်လာ 2,000 ကျွဲဝင်းကျင်စီရှိပါတယ်။မြန်မာငွေနဲ့ဆိုရင်3,900ဝင်းကျင်လောက်ရှိမယ်လို့ဒေါက်တာဆိုးထွန်းက VOE ကိုပြောကြားခဲ့ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့ကာဗွန်ဒိုင်အောက်ဆိုက်လျှော့ချဖို့အတွက်ရုပ်ကျွင်းလောင်စာသုံးဆွဲမှုတစ်နည်းအားဖြင့်ရေနံစွဲအင်သုံးဆွဲတာလျှော့ချဖို့လက်စစ်ကားတွေပို့ပြီးထုတ်လုပ်သုံးဆွဲဖို့စဉ်းစားလာတာအစိုးရတွေကအားပေးလာတာတွေရှိနေပါတယ်။ဒါမဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကအဲ့ဒီအခြေအနေတွေနဲ့ခြားနားပါတယ်။နေ့စဉ်သုံးဆွဲနေတဲ့အခြေခံလိုအပ်ချက်ကိုတော့မှလက်စစ်တအားလုံလောက်အောင်ပေးနိုင်တဲ့အနေအထားမှမရှိပါဘူး
။လျှက်စစ်တအားသာပုံမှန်မပေးနိုင်တာပါ။မြန်မာစစ်ကောင်စီခေါင်းဆောင်ကတော့အော်တိုဘာလ18ရက်နေ့ကပြုလုပ်ခဲ့တဲ့ SME လုပ်ငန်းရှင်များနဲ့တွေ့ဆုံပွဲမှာနိုင်ငံစီးပွားရေးဥမော်လာကြောင်း SME လုပ်ငန်းများဖွံ့ဖြိုးတိုးတက်လာစေရန်ချေးငွေများထုတ်ပေးသွားမည်ဖြစ်ကြောင်းဒေသထွက်ကုန်ကြမ်းများကိုအခြေခံသောကုန်ထုတ်လုပ်ငန်းများဆောင်ရွက်ရန်လိုအပ်ကြောင်း SME စက်မှုလုပ်ငန်းများမှထုတ်ကုန်များတိုးမြှင့်သွားရန်လှုံ့ဆော်နေကြောင်းစသည်ဖြင့်ပြောဆိုခဲ့တာတွေ့ရပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်အနေနဲ့မြန်မာစီးပွားရေးဥမော်လာတယ်လို့ဘယ်အချက်တွေကိုအခြေခံပြီးပြောသွားလဲတော့မသိပါဘူး။ကမ္ဘာပိုင်ရဲ့2022စက်တင်ဘာလမြန်မာစီးပွားရေးစောင့်ကြည့်လေ့လာချက်မှာတော့2021မှာမြန်မာစီးပွားရေးဟာ18ရာခိုင်နှုန်းကျုံသွားခဲ့တယ်။2022အကုန်မှာတော့3ရာခိုင်နှုန်းတိုးတက်လာနိုင်တယ်။3ရာခိုင်နှုန်းတိုးတက်လာခဲ့တယ်ဆိုရင်တော့2019စီးပွားရေးတိုးတက်နှုန်းနဲ့နှိုင်းယှဉ်ရင်13ရာခိုင်နှုန်းညော့နေနေသေးတယ်လို့ကမ္ဘာပိုင်ကထောက်ပြထားပါတယ်။ဒါအပြင်ဆီယာနာသိမ်းပြီးနောက်ပိုင်းမြန်မာလူဦးရေရဲ့40ရာခိုင်နှုန်းဟာဆင်းရဲမွဲတေသူတွေအဖြစ်နေထိုင်နေကြရပြီးစားနပ်ရိက္ခာမလုံလောက်မှုကြီးထွားလာကအိမ်တော်စုတွေဟာအသုံးစရိတ်တွေကိုလျှော့ချနေရတယ်လို့ကမ္ဘာ့ဘဏ်စောင့်ကြည့်လေ့လာရေးအစည်းအဝေးခန်းစာမှာဖော်ပြထားတာတွေ့ရပါတယ
်ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကအာဏာသိမ်းခဲ့တာကြောင့်မြန်မာနိုင်ငံကိုဥရောပတက်မှတ်ကအမေရိကန်ကနေဒါBritain, Australia စတဲ့နိုင်ငံကြီးတွေကစီးပွားရေးပိတ်ဆို့မှုတွေပြုလုပ်ထားပါတယ်။ဒါကြောင့်မလို့နိုင်ငံသားကလာရောက်ရင်းနှီးမြှုပ်နှံနေစီးပွားရေးကုမ္ပဏီကြီးတွေပြန်လည်ထွက်ခွာနေတဲ့အပြင်နိုင်ငံသားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှု FDI ဝင်ရောက်မှုဟာလည်းတိတိတသာလျော့နယ်လာတာတွေ့ရပါတယ်။နိုင်ငံသားငွေလဲလှယ်နှုန်းနဲ့နိုင်ငံသားငွေကင်ဆောင်ခွင့်ကိုလည်းဘိုးဘန်ကကန့်သက်ထိန်းချုပ်ထားတာပါ။အခုနောက်ဆုံးအနေနဲ့ပြီးခဲ့တဲ့အော်တိုဘာလ22ရက်နေ့မှာကမ္ဘာငွေကြေးအဖွဲ့အစည်းတစ်ခုဖြစ်တဲ့FATF ကမြန်မာနိုင်ငံကိုနာမည်ပြည့်စင်းမှာထည့်သွင်းခဲ့ပါတယ်။ဒီလိုမျိုးနာမည်ပြည့်စင်းတွင်းခံရတဲ့အတွက်နိုင်ငံတကာဘဏ်တွေကိုအသုံးပြုပြီးတော့ငွေပေးငွေယူပြုလုပ်ဖို့ခက်ခဲသွားစေမှာဖြစ်ပါတယ်။လက်ထလုံးမှာမြန်မာစီးပွားရေးလုပ်ငန်းတွေအဓိကသုံးနေတဲ့ HSBC ဘဏ်မှာ LDC ရင်းဖွင့်လို့မရတော့ကြောင်းလုပ်ငန်းရှင်တွေကြားမှာသတင်းတွေထွက်ပေါ်နေပါတယ်
။ဒီလိုအခြေအနေမှာနိုင်ငံရဲ့စီးပွားရေးတိုးတက်ဖို့ဆိုတာဘယ်လိုမှဖြစ်နိုင်စရာမရှိပါဘူး။နိုင်ငံတွင်းမှာအေဂျင့်တည်ငြိမ်မှုမရှိတဲ့အပြင်စကိုင်းနဲ့မကွေးတိုင်းတွေကကြီးလက်ဒေသတွေမှာစိုက်ပျိုးရေးလုပ်ငန်းတွေအားစိုက်လုပ်နိုင်တဲ့အနေအထားမရှိပါဘူးအလုံးလုံးနိုင်သူအများစုဟာဂျပန်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေစီအလုံးရင်းနဲ့ထွက်ခွာနေကြတဲ့အတွက်ပြည်တွင်းမှာလုံသားအင်အားရှားပါတဲ့အခက်အခဲနဲ့ကြုံနေရပါတယ်ဒါအပြင်မြန်မာငွေတန်ဖိုးအဆမတန်ကျဆင်းတာကြောင့်စိုက်ပျိုးရေးသွင်းအားစုဈေးနှုန်းတွေကလည်းမြင့်တက်နေပါတယ်နိုင်ငံစီးပွားရေးတိုးတက်ဖို့ဆိုတာနိုင်ငံရေးပေါ်မှာတည်ပါတယ်။နိုင်ငံရေးအကျပ်တဲကြောင့်စီးပွားရေးဆုတ်ယုတ်ကျဆင်းမှုအပါအဝင်နောက်ဆက်တွဲပြဿနာတွေပေါ်ပေါက်လာရတာပါ။အရင်ကနိုင်ငံရေးပြဿနာကိုမဖြေရှင်းဘဲစီးပွားရေးတိုးတက်ဖို့ဆိုတာကတော့လေထဲတက်အိမ်ဆောက်ရေပေါ်အယုတ်ရေးသလိုဖြစ်နေမှသာဖြစ်ကြောင်းပါခင်ဗျာ။
ကမ္ဘာမြေမမီဒီယာမြင်ကွင်းကိုပြည်သွင်းနိုင်ငံစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုဒီခါတော့မြင်ကွင်းကျမတ်စုများအစီအစဉ်ကိုတင်ဆက်ပေးမှာပါအခုနှစ်ဆယ်လတာအတွင်းမှာတရုတ်မြန်မာစီးပွားရေးဇင်းညာစီမံကိန်းတွေတည်ဆောက်မဲ့မြို့နယ်တွေမှာတိုက်ပွဲပေါင်း200ထက်မနည်းဖြစ်ခဲ့တာကြောင့်အာဏာသိမ်းမှုအလွန်2021ခုနှစ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း100ကျော်ထက်နှစ်ဆနီးပါးများလာပါတယ်အသေးစိတ်ကိုတော့အချက်လက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင်ကွင်းကျယ်မှတ်စုများအဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာ
อ တရုတ်စီမံကိန်းတွေအနီးတစ်ဝိုက်ကမြို့နယ်တွေနဲ့ဆက်ဆက်နေရာတွေမှာတိုက်ပွဲအကြိမ်ကြီးနှစ်ဆများလာပါတယ်။အာနာတိန်မှုအလုံးအခုနှစ်အောက်တိုဘာ31ရက်နေ့နိုင်ငံအနှံ့တိုက်ပွဲပေါင်း 9,600 ကျော်ဖြစ်ခဲ့ပါတယ်။2022ခုနှစ်အတွင်းမှာတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေတည်ဆောက်မဲ့မြို့နယ်တွေမှာတိုက်ပွဲပေါင်း100ကျော်ဖြစ်ပွားခဲ့ပါတယ်။အခုနှစ်ဆယ်လတာအတွင်းမှာတိုက်ပွဲ200ထက်မနည်းဖြစ်ပွားခဲ့တာကြောင့်အကြိမ်ကြီးနှစ်ဆနီးပါးပြားပြားလာပါတယ်။အာနာသိမ်းမှုအလုံးတရုတ်စီမံကိန်းတွေရှိတဲ့မြို့နယ်43ခုမှာအခုနှစ်အောက်တိုဘာ31ရက်နေ့တိုက်ပွဲပေါင်း300ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲပေါင်း100ကျော်မှာ85ရာခိုင်နှုန်းကျော်ဟာတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေရဲ့ဆုံချက်ဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တာပါ။အခုနှစ်အတွင်းမှာတော့တိုက်ပွဲတွေရဲ့50ရာခိုင်နှုန်းနီးပါးဟာမြန်မာနိုင်ငံအလဲပိုင်းဒေသတွေမှာဖြစ်ခဲ့ပြီး35ရာခိုင်နှုန်းနီးပါးကတော့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့ပါတယ်။တရုတ်မြန်မာရေနံနဲ့သဘာဝတံငွေပိုက်လိုင်းတွေဖြတ်တန်းသွားတဲ့မြို့နယ်တွေမှာတိုက်ပွဲပေါင်း111ကြိမ်ထက်မနည်းဖြစ်ခဲ့ပါတယ်။ဒါဟာတရုတ်စီမံကိန်းတွေရှိတဲ့ဒေသတွေမှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်ရဲ့52ရာခိုင်နှုန်းနီးပါးဖြစ်ပါတယ်။မြို့နယ်လိုက်ဆိုရင်မုံရွာမှာအများဆုံးဖြစ်ခဲ့ပြီးစစ်ကောင်စီနဲ့ PDF တွေကြား48ကြိမ်ထက်မနည်းတိုက်ပွဲဖြစ်ခဲ့ပါတယ်။တရုတ်နယ်စပ်ကုန်သွယ်ရေးစခန်းတွေတည်ရှိတဲ့မူဆယ်မှာလည်းစစ်ကောင်စီနဲ့ EU တွေကြားတိုက်ပွဲပေါင်း32ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်။ဒါ့အပြင်လက်ပောင်းတော်စီမံကိန်းရှိတဲ့စလင်းကြီးမြို့နယ်မှာလည်းတိုက်ပွဲပေါင်း12ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်။တရုတ်မြန်မာလက်ဆက်ဖြတ်ကျော်ကုန်သွယ်ရေးလမ်းကြောင်းတစ်လျှောက်မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာ2022ခုနှစ်အတွင်းတိုက်ပွဲ85ကြိမ်ထက်မနည်းဖြစ်ပွားခဲ့ပြီး2022ခုနှစ်မှာတိုက်ပွဲ68ကြိမ်ထက်မနည်းဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကယူနန်ပြည်နယ်ကနေရန်ကုန်အထိချိတ်ဆက်တဲ့အိန္ဒိယသမုဒ္ဒရာကွန်တိန်နာကားလမ်းရထားလမ်းကုန်သွယ်ရေးလမ်းကြောင်းကိုစတင်ပြေးဆွဲခဲ့ပါတယ်။အဲ့ဒီလမ်းကြောင်းရဲ့အဓိကဆုံးချက်ဟာရှမ်းပြည်နယ်မြောက်ပိုင်းဖြစ်ပြီးအော်တိုဘားလကုံပိုင်းကဖွင့်လှစ်ခဲ့တဲ့ကွမ်ရှိရန်ကုန်ပင်လယ်ရေကြောင်းကုန်သွယ်မှုလမ်းတစ်နဲ့တိုက်ရိုက်ချိတ်ဆက်နိုင်မှာပါ။ကုန်သွယ်ရေးလမ်းကြောင်းတစ်ဟာတရုတ်ကုန်းတွင်းပိတ်ပြည်နယ်တွေကိုဒေသတွင်းစိတ်ကမ်းမြို့တွေနဲ့ချိတ်ဆက်ပေးတဲ့နိုင်ငံတကာကုန်းလမ်းရေလမ်းကုန်သွယ်ရေးဈေးညံတစ်ရဲ့အစိတ်ပိုင်းဖြစ်ပါတယ
်မဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါ။မအေးသနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ VOA ကနေ့စဉ် Facebook ပေါ်ကထုတ်လွှင့်မှုတွေအောက်မှာရေးလာတဲ့ comment တွေထဲမှာဆွေးနွေးတော့ဦးသိန်းကျော်ဆိုတဲ့သောရရှင်က VOA ခင်ဗျာအသက်16နှစ်ကစပြီးတော့စီစဉ်နေအားလုံးနားထောင်နေပါတယ်။အခုအသက်49နှစ်ပါထာဝရအားပေးလျက်ပါတယ်။မြန်မာပြည်ကြီးအမြဲငြိမ်းချမ်းရပါစေဆိုပြီးတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ငယ်ငယ်ကလေးကနှစ်ပေါင်းများစွာနားဆင်လာတဲ့သူပါနော်။မြန်မာနိုင်ငံအမြဲငြိမ်းချမ်းရပါစေလို့ထပ်တူဆုတောင်းပေးချင်ပါတယ်။ဇင်မာလွင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOA ရေတဲ့။မင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့အားလုံးတွေ VOA ကနေနှုတ်ဆက်ပါတယ်။အခုလိုမျိုးမှန်ကန်တဲ့သတင်းတွေတင်ဆက်ပေးလို့လည်းအထူးကျေးဇူးတင်ပါတယ်။နောက်လည်းအခုလိုမှန်ကန်တဲ့သတင်းတွေတင်ဆက်ပေးပါမယ်။ Messenger ကရေးလာတာပါ။ဟုတ်ကဲ့ Messenger လွင်အထူးကျေးဇူးတင်ပါတယ်နော်။ အစီအစဉ်တွေကိုဆက်ပြီးအားပေးနေပါအောင်လို့ပြောချင်ပါတယ်။ VOA စာရေးတော်တော်နဲ့ရေးပြတော့မှာမဟုတ်ဘူးဆိုပြီးတော့နှုတ်ဆက်စာတစ်စောင်ရေးလာတဲ့သရရှင်မက်ဆန္ဒကတော့စာမေးလဲအစီအစဉ်တွေကိုနားထောင်နေမှာပါလို့ဆိုလာပါတယ်
။ဟုတ်ကဲ့ပါ VOA ရေစန်ဒေးဒီ14ရက်နေ့ညသတင်းတွေကိုအစဉ်ပြေစွာနဲ့အပြည့်စုံပြန်ပြီးတော့နားထောင်လိုက်ရပါတယ်။စကလုံးအမလေးတွေဖတ်မိတဲ့ကိစ္စမျိုးလေးတွေကိုတော့ကျမအနေနဲ့က VOA ရဲ့သတင်းတွေကိုနေ့စဉ်နားထောင်နေတဲ့သူအနေနဲ့ဖြည့်ပြီးတော့နားလည်ပေးနိုင်ပါတယ်။ကျမတို့ပေးပို့တဲ့စာတွေကိုလည်းစကလုံးလိုအပ်တာလေးတွေပါသွားရစမြဲပါပဲလေ။ကျမတို့မြန်မာပြည်သူတွေအထက်ကတော့ဒီလောက်ထိသတင်းအလုတ်ကနေစူးစမ်းကူညီပေးနေကြတာကိုပဲကျေးဇူးတင်လာပါပြီ။မြေပြင်သတင်းတွေကိုဆက်သွယ်ပြီးပြည်သူတွေစီကိုအရောက်ပို့ပေးနေတဲ့မြန်မာနဲ့ထိုင်းကသတင်းသမားဝိုင်းတော်သူဝိုင်းတော်သားတွေကိုလည်းတကယ်ကိုကျေးဇူးတင်မိပါတယ်။အလို့သတင်းတောက်ဦးစီသူအောင်မြင့်ရဲ့ဘိုးဘံဘာရီလုံနေတယ်လဲဆိုတဲ့ဆောင်းပါဆိုရင်အဲ့ဒီအချိန်ကာလမှာမြန်မာပြည်သူအများစုအတွက်သတိချက်စရာဆောင်းပါတစ်ပုဒ်ဖြစ်ခဲ့ရပါတယ်။အခုဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုနားထောင်လိုက်တော့လဲအဲ့ဒီတစ်ခေါက်တုန်းကဝေဝါးနေတဲ့ကျမတို့ရဲ့စိတ်တွေနည်းနည်းတော့ငြိမ်အေးသွားရလို့ကျမအဲ့ဒီရက်တုန်းကလည်း VOA ကိုစာရေးပြီးတော့ပေးပို့ခဲ့ပါသေးတယ်။ကန္နာတိုင်းမှာအကျိုးဖြစ်စေတဲ့ဘုဒ္ဓအပောင်းကိုတင်ဆက်ပေးနေတာလို့ထင်မိပါတယ်။အခုလဲကျမစာရှည်ကြီးရေးပြီးတော့ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုနှုတ်ဆက်လိုက်ပါရယ်ကျမ VOA ကိုအချိန်တော်ကြာစာရေးပြတော့မှာမဟုတ်တော့လို့ပါဒါပေမဲ့ VOA ရဲ့ညစဉ်သတင်းတွေကိုတော့အမြဲမလွတ်တမ်းနားထောင်နေမှာပါကျမချစ်တဲ့ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုစိတ်နှစ်ပါးချမ်းသာချမ်းသာစွာနဲ့အေးချမ်းသာရတဲ့ဘဝခီးရှည်ကြီးကိုကြော်ဖြတ်လျှောက်လန်းနိုင်သူတွေဖြစ်ကြပါစေလို့ဆုတောင်းပေးလိုက်ပါရယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မက်ဆန်နာရေးပေးတဲ့ဆုနဲ့ပြေးကြရပါစေလို့အားလုံးကိုစားလဲပြန်ပြောပြောချင်ပါတယ်နော်ပစနာကအစီအစဉ်တွေကြည့်မရဘူးလို့လည်းပြောလာတာပါ။ညာခွနာရအစီအစဉ်ကိုရှာလို့မရဘူးတဲ့ခဏလေးပဲနားထောင်လိုက်ရတယ်။ line တွေကလားဖုန်းကလားထိုင်းပြီးတော့စဉ်းစားနေမိတဲ့ view ရေးတဲ့။ပစနာကြီးတခါတလေမှကျမတို့ Facebook ကအမှားယွင်းဖြစ်တတ်ပါရင်နားထောင်မရအဲ့လိုခါမျိုးမှဖြစ်တယ်ဆိုရင် YouTube တို့ view Burmese website တို့မှာသွားပြီးတော့နားထောင်ကြည့်ရှုစေချင်ပါတယ်။ကျမတို့ Jerusalem ကထုတ်လွှင့်ချိန်မှာ Facebook ပေါ်တက်အောင်လို့လုပ်ထားတဲ့ automation စနစ်ကကြောင်းပြီးတော့မလာတာမျိုးဖြစ်တတ်ပါရင်နော်။အဲ့တော့မဖြစ်အောင်လည်းကျမတို့ကာကွယ်လို့မရပါဘူး။သူ့ဘာသူထပြီးတော့ဖောက်တာမျိုးပါ။ဒါကြောင့်မလို့ကျမအခု link လေးတွေထည့်ပေးလိုက်ပါတယ်။ခုနပြောတဲ့ YouTube တို့ကျမတို့ view internet ပင်မစာမျက်နှာတို့ဖြစ်ပါလေ။အဲ့ဒီမှာနားထောင်ကြည့်ပါနော်။သူ့လိုပဲနောက်ထပ်သောရရှင် YouTube ကလည်းမေးထားတာပါ။တခါတည်း YouTube ကိုလည်းဖြည့်ပေးလိုက်ပါတယ်နော်။ကျမအဲ့ဒီမှာကျမတို့ရဲ့ internet စာမျက်နှာ link ဖြစ်တဲ့ bambi.voanews.com/program/radio ဆိုတဲ့ link ကိုထည့်ပေးလိုက်ပါတယ်။ radio season တိုက်ရိုက်နားထောင်လို့ရအောင်ပါ။နောက်တစ်ခု YouTube စာမျက်နှာမှာတော့ youtube.com/@voabemis မှာတွားပြီးတော့ကြည့်ရှုနာဆင်နိုင်ပါတယ်ရှင်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီထဲမှာတော့အခုနှစ်နှစ်အတွင်းပြည်သူတွေအများကြီးကိုထိခိုက်မှုရှိနေတဲ့ဆေးဘေးဒဏ်နဲ့ပတ်သက်ပြီးရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ်
။ VOA ဝိုင်းတော်သူဝိုင်းတော်သားအလုံးကျမ်းမာချမ်းသာကြပါစေလို့ပထမဆုတောင်းမေတ္တာပို့သပါရစေ။ VOA ကိုအကြံပြုပါစေ။ကျေးလက်ဒေသတွေမှာဆစ်ဆောင်နေရတဲ့အမျိုးသမီးတွေ၊ကလေးတွေနဲ့တကြီးရွယ်အိုတွေတော်တော်ဒုက္ခရောက်နေကြပါရစေ။ UN တို့ American တန်ယုံတို့ကလူမှုကူညီအသင်းတွေနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အကူအညီတွေကိုကျေးလက်တော်ရွာတွေတောတောင်တွေပေါ်ထိလိုက်လံကူညီပေးစေချင်ပါတယ်။ VOA မှာတဆင့်အမေရိကန်တန်ယုံကိုပြောပြပေးပါခင်ဗျာ။အရေးတကြီးလိုအပ်အကူအညီပေးဖို့မေတ္တာရက်ခံပါတယ်ခင်ဗျာ
။ဒါကစစ်ဘေးဒဏ်ကြောင့်အိုးအိမ်ပြေးရတဲ့သူတွေရဲ့ဒုက္ခပါ။စစ်ဘေးဒဏ်တင်ဒေသတွေပိုများလာတဲ့အတွက်ကြောင့်မလို့အဲ့ရက်ဒေသကအရင်တော့အေဂျင့်ခဲ့တဲ့နေရာဒေသတွေမှာတော့မှပြည်သူတွေဘလောက်ဒုက္ခတွေနဲ့ကြုံတွေ့နေရလဲဆိုတာကိုတင်ပြထားတယ်။တင်းနောက်မဆုအစီအစဉ်ကိုလည်းဒီတစ်ပတ်တင်းင်းကလေး TV Magazine အစီအစဉ်မှာတင်ဆက်ပေးသွားပါရနော်။အဲ့အစီအစဉ်ကိုရေဒီယိုကနေနားထောင်ခြင်းနဲ့ဆိုတော့ရေဒီယိုအစီအစဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ရှင်။ခုရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးစီမှာလေအကောင့်နံပါတ်မပြောပါနဲ့ဆိုတဲ့သောရရှင်ကရန်ကုန်တင်ငန်းကျွန်းကရုံးကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့ရင်ဖွင့်လာတာပါ
လေးစားရတဲ့ VOA ကအကိုအမများခင်ဗျာကျွန်တော်တခါမှအကူအညီမတောင်းခဲ့ဘူးပါဘူးအခုလည်းဒီစာကိုမြင်ပါမလားမသိဘူးရင်ဖွင့်ခြင်းလို့ပါကျွန်တော်တို့တင်ငန်းကျွန်းမှတ်ပုံတင်ရုံးကပတ်စံတွေမတရားတောင်းနေပါတယ် တစ်ခုခုလှုပ်ဖို့ဖောင်တင်တော့မယ်ဆိုရင်ဖောင်ဝယ်ရပါတယ်။2000ဒါတော့ဘာမှမဖြစ်ပါဘူးဝယ်ရမှာပေါ့လေ။နောက်ပြီးဖောင်တင်ဖို့ဆိုပြီးဖောင်တင်က5000ထပ်တောင်းပါတယ်။မှတ်ပုံတင်မဲ့လှုပ်လှုပ်၎င်းစည်းမဲ့လှုပ်လှုပ်ကြံပါသေးတယ်။မှတ်ပုံတင်တို့၎င်းစည်းတို့ကြလာခဲ့ရင်လေထွက်လာရင် 3000 5000 3000အမျိုးမျိုးတောင်းနေပါတယ်။ရုံးကဝန်ထမ်းအမတွေတောင်းနေတာပါ။နာမည်ကိုတော့မဖော်ပြတော့ပါဘူးကျွန်တော်ကိုတွေ့လဲပတ်စံအတောင်းခံခဲ့ရပြီးပါပြီ
ဟုတ်ကဲ့ပါဒီသောရရှင်ရေးလာတဲ့စာထဲမှာ fountain ကတောင်းနေဆိုတာအမေရိကန်ပြည်ထောင်စုမှာလည်းနိုင်ငံသားလျှောက်တာမျိုးဥပမာမှတ်ပုံတင်လုပ်တာမျိုးဒီလိုနေရာတွေမှာကျွန်တော်တို့ fountain ကပေးရပါတယ်ဒီမှာတစ်ခုရှိတာကပေးရတဲ့နေရာမှာသတ်မှတ်ဈေးနှုန်းဖော်ပြထားတဲ့ပမာဏကိုပေးရတာဖြစ်ပါတယ်ဒီနိုင်ငံမှာအစိုးရကပြည်သူအတွက်အသုံးငွေလဲတရားစီစဉ်ထားတယ်ဆိုတော့ဖောင်ဝယ်ရတာမျိုးတော့ကျွန်တော်တို့မပေးရပါဘူးဒါပေမဲ့ခုနကတော့လို့မှတ်ပုံတင်တာ driver license နောက်ပြီးတော့နိုင်ငံကူးလက်မှတ်ဒါမျိုးတွေကိုတော့သူတို့ပေးရမယ့်ပမာဏကိုလူတိုင်းပေးရတာဖြစ်ပါတယ် online ကပဲရှောက်ရှောက်ဘယ်သူပဲရှောက်ရှောက်သတ်မှတ်ဈေးနှုန်းတိုင်းပေးရပါတယ်အခုရန်ကုန်တင်ငင်းကျွန်းမှတ်ပုံတင်ရုံးကတောင်းနေဆိုတာအဲ့လိုမျိုးသတ်မှတ်ဈေးတောင်းတာလားအလုပ်တောင်းတာလားဆိုတာမျိုးတော့ဒီသောရရှင်ကရေးမထားပါဘူးเนาะသောရရှင်တွေရဲ့ဒီတစ်ပတ်ပေးစာတွေကိုတော့ဒီမှာနေရက်ချင်ပါတယ်เนาะအားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့တည်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းချင်ပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်း၊ရွှင်လန်းချမ်းမြေကြပါစေရှင်။
ဒီမှာဒီမှာပေးစာကဏ္ဍကိုမအေးတနာကျော်ကအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါရေပြားကန်ဆာရောဂါအကြောင်းသတိပြုမိစေဖို့အတွက်ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကကမ်းခြေတစ်ခုမှာလူထောင်ပေါင်းများစွာကကိုတုံးလုံးစုဝေးခဲ့ကြပါတယ်ထိုင်းနိုင်ငံလော်ဘူရီမြို့မှာနိုင်ငံသားဧည့်သည်တွေကိုဆွဲဆောင်တဲ့အတွက်ကျေးဇူးတင်တဲ့အနေနဲ့မြောက်ထောင်ပေါင်းများစွာကိုအသီးနှံအဝါစားဖူးဖေးကျွေးခဲ့ပါတယ်ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်နဲ့မတ်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ရေလကင်စာယောဂါအကြောင်းသတိပြုမိစေဖို့အတွက်ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဘွန်တိုင်းကမ်းခြေမှာလူထောင်ပေါင်းများစွာကိုတုံးလုံးစုဝေးခဲ့ကြပါတယ်။ဒီပွဲဟာအမေရိကန်တပ်ပုံဆရာစပန်ဆာတူနစ်နဲ့စကင်ချက်ချန်ပီယံစ်အဖွဲ့တို့ပူးပေါင်းပြုလုပ်ကြဖြစ်ပြီးအရေပြားကင်စာယောဂါအကြောင်းအသိပညာကျိုးပွားစေဖို့အတွက်ရည်ရွယ်ခဲ့တာပါ။တပ်ပုံဆရာတူနစ်ဟာအသံချဲ့ဆက်နဲ့ပါဝင်တဲ့သူလူပေါင်း 2,500 လောက်ကိုတပ်ပုံရိုက်ဖို့အတွက်ပုံစံအမျိုးမျိုးလုပ်ပြဖို့လည်းညွှန်ကြားခဲ့ပြီးတော့ဂျပန်ရိုက်ပြီးတဲ့နောက်မှာအဲ့ဒီထဲကလူတော်တော်များများပင်လယ်ထဲရေဆင်းစင်ခဲ့ကြပါတယ်။ဩစတြေးလျအမျိုးသားကင်ဆာယောဂါတိုက်ဖျက်ရေးလှုပ်ရှားမှုသတင်းပတ်နောက်ဆုံးအနေနဲ့ပြုလုပ်ခဲ့ကြတာလည်းဖြစ်ပါတယ်။ဩစတြေးလျဟာကမ္ဘာပေါ်မှာအရေးပြားကင်ဆာအဖြစ်အများဆုံးတိုက်မိဖြစ်နေတယ်လို့နိုင်ငံရဲ့ကင်ဆာကောင်စီဖွဲ့ကပြောပါတယ်။
2020ခုနှစ်အတွင်းအရေးပြားကင်ဆာနဲ့လူ1400ကျော်သေဆုံးခဲ့တယ်လို့ကင်ဆာဩစတြေးလျအဖွဲ့ကပြောပါရယ်အခုလိုမျိုးပွဲကိုကျင်းပဖို့အတွက်ဆစ်ဒနီမြို့ရဲ့နာမည်ကျော်ပွန်တိုင်းကမ်းခြေကိုကိုတုံးလုံးနဲ့နေလို့ရတဲ့ကမ်းခြေအဖြစ်ပထမဦးဆုံးချိန်အဖြစ်ယာယီသတ်မှတ်ခဲ့ရတယ်လို့ Skin Check Champion အဖွဲ့ကပြောပါရယ်ရှင
်ထိုင်းနိုင်ငံလော့ဘူရီမြို့မှာနိုင်ငံသားအဲ့ဒယ်တွေကိုဆွဲဆောင်တဲ့အတွက်တည်ဆူတင်တဲ့အနေနဲ့မြောက်ထောင်ပေါင်းများစွာကိုအသီးအနှံတွေအဝါစားဘူဖေးချွေးခဲ့ပါတယ်စီပွားရေးသမားတယောက်ဖြစ်တဲ့ရောင်ဝတ်ခီဝတ်ထန်နဲ့ဆူရောင်ကဦးဆောင်ချင်းပါတာဖြစ်ပြီးတော့နိုင်ငံသားခီးသွားတွေနဲ့သူ့ဝန်ထမ်းတွေကအသီးအနှံဘတ်တသိန်းဘူအမေရိကန်ဒေါ်လာနဲ့ဆိုရင်ဒေါ်လာ2800ကျော်ဘူမြောက်အကောင့်4000လောက်ကိုကျွေးမွေးခဲ့တာပါနေ့စဉ်ကျင်းပတဲ့ဒီပွဲဟာအခုဆိုရင်34ချိန်မြောက်ကျင်းပခဲ့တာဖြစ်ပြီးတော့30ရာစုနှစ်ကရှေဟောင်ပရာဖန်ဆမ်ယုဖျားမှာပြုလုပ်ခဲ့တာပါမြောက်တွေကြိုက်တဲ့အသီးနှံတွေထဲမှာဈေးကြီးတဲ့ဒူးရင်သီးနဲ့ချယ်ရီသီးလိုအသီးတွေပါဝင်ပြီးတော့အသီးနှံ၄မျိုးကိုအဓိကထားကျွေးမွေးခဲ့တာပါအနီးနားကဒေသခံတွေလည်းလာရောက်ခဲ့ကြပြီးတော့1989ခုနှစ်ကစတင်ခဲ့တဲ့ဒီဘူဖေးပွဲဟာနိုင်ငံသားခီးသွားတွေကိုဆွဲဆောင်စရာအဖြစ်စတင်ခဲ့တာပါခင်ဗျာ
ဗင်နီဇူလာနိုင်ငံမှာဂင်းဒီကမ္ဘာစံချိန်ချိုးဖို့အတွက်ဆာဆာအကကမဲ့သူ2000ကျော်စုဝေးကားခဲ့ကြပါတယ်နိုင်ငံလုံးကဆာဆာကတဲ့သူတွေမြို့တော်ကာရာကတ်စ်အမျိုးသားအကစားယုံကြီးမှာစုဝေးပြီးတော့အခုလိုရူဒါဒီကာစီနိုလို့ခေါ်တဲ့အကြီးဆုံးကပွဲကြီးကိုစီစဉ်ခဲ့ကြတာပါရူဒါဒီကာစီနိုအကဟာဆာဆာအကတမျိုးဖြစ်ပြီးတော့ဇုံတွဲကတဲ့သူ2ယောက်ဟာစက်ဝိုင်းပုံကရတယ်လို့လှည့်ရတဲ့အတွက်ကိုလည်းတလဲစီကရတာပါအခုလိုပွဲကိုစီစဉ်ရတာဟာကြောင်အမေရိကနိုင်ငံတစ်ခုအနေနဲ့ဆာဆာအကမှာကမ္ဘာစံချိန်ချိုးဖို့ဖြစ်တယ်လို့ပွဲစီစဉ်သူတူဦးဖြစ်တဲ့လူးဝစ်လာမိုကပြောပြီးအခုလက်ရှိစံချိန်ကိုတော့စပိန်နိုင်ငံကချိုးထားတာဖြစ်ပါတယ်။ပါဝင်တဲ့သူတွေဟာဂီတသံနဲ့လိုက်ပြီးတော့တက်နိုင်သလောက်စီးချက်ညီညီကကြရတာကိုဘေးကလူတွေကကြည့်ပြီးပျော်ပျော်ပါပါဆင်နွှဲကြတာဖြစ်ပါတယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့ကအသက်26နှစ်အရွယ်ဖလော့စီဆိုတဲ့ကြောင်ကြီးတစ်ကောင်ကိုကမ္ဘာအသက်အကြီးဆုံးကြောင်ကြီးအဖြစ်ဂင်းနစ်စ်ကမ္ဘာမှတ်တမ်းစံချိန်အဖွဲ့နဲ့ကြောင်ကာကွယ်ရေးအဖွဲ့ကသတ်မှတ်လိုက်ပါတယ်။အသက်ကြီးလို့နဲ့ဒီကြောင်ကြီးကိုသူတခင်ဖြစ်သူကမဆောင်ရှောက်နိုင်တော့တဲ့အတွက်ကြောင်ကာကွယ်အဖွဲ့ကစေတနာဝန်ထမ်းတဦးကဆောင်ရှောက်ဖို့အတွက်ကန့်မြို့ကိုပို့လိုက်ရပါတယ်။တက်ကြီးကြောင်တွေကိုဂယုစိုက်တာမှာအတွေ့အကြုံရှိတဲ့သူတခင်အစ်စ်ကတော့အသက်28နှစ်အရွယ် Vicky Green ဆိုသူဖြစ်ပါတယ်။တမ်းမှန်ကြောင်တကောင်ဟာအသက်12နှစ်ကနေ18နှစ်အထိအသက်ရှည်နိုင်တာပါ။အခု26နှစ်အရွယ်ရှိပြီဖြစ်တဲ့ Flossie ရဲ့အသက်ဟာလူအသက်နဲ့နှိုင်းယှဉ်ရင်114နှစ်လောက်ရှိနေပြီလို့တခင်အစ်စ်ဖြစ်သူ Vicky Green ကပြောပါတယ်ခင်ဗျာ
ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငိမ့်ညံကမက်ကင်ဗျူရီနဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုဥတ္တမောင်သန်းကတက်လက်ကြီးညာပေးပါဖြစ်ပါတယ်ခင်ဗျာ
ရုရှားရဲ့ယူကရိန်းစစ်ပွဲကအရှိန်ကျသွားပြီးလာမယ့်လတွေမှာယူကရိန်းတပ်ဖွဲ့တွေကထက်စီရာခေါင်ရနိုင်တယ်လို့အမေရိကန်ထောက်လိုင်းအကြီးအကဲကပြောလိုက်ပါတယ်။ရုရှားစစ်တပ်ကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေကိုရုရှားသမ္မတပူတင်ကပုံပြီးသတင်းရရှိလာပေမဲ့အပြည့်အစုံကိုပုံဖော်နိုင်လောက်အောင်သတင်းရရှိမရှိကတော့မရှင်းလင်းလာပါဘူးလို့ Miss Avril Haines ကဆိုပါတယ်။တရုတ်အမေရိကန်ဆက်ဆံရေးအလဲပြောင်းချိန်ကိုရောက်ရှိနေပြီး21ရာစုပါတရုတ်ရဲ့စံတန်ဘိုးတွေစာအမေရိကန်ရဲ့စံတန်ဘိုးတွေကဘာတဝမ်းရှိနေရေးအတွက်အမေရိကန်ရဲ့စစ်အင်အားတောင်းတမှုလိုအပ်တယ်လို့ကာကွယ်ရေးဝန်ကြီး Right Austin ကပြောလိုက်ပါတယ်။ငွေကြေးခွာခြားမှုတန်တရားနဲ့ရုရှားစီးပွားရေးလုပ်ငန်းရှင်တဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ကြပါတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့ရုရှားစီးပွားရေးလုပ်ငန်းတွေကြားတရားမဝင်ဆက်ဆံမှုတွေရှိလာတဲ့ပေါ်ပြည်တွင်းကစုံစမ်းမှုတွေပြုလုပ်နေတာပါ။
သတင်းချင်းချုပ်ကိုဥတ္တမောင်သားကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Channel နဲ့ TN1 တို့ဖြစ်ပါတယ် View American တန်ရဲ့တနင်္ဂနွေနေ့ညပိုင်းမှာပါသောစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလိုမီတာ19 25 30 minutes နဲ့လိုင်းလမီတာ190လောက်ကနေတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့တော်လဲကျေးဇူးတင်ပါတယ်တော်ရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.